to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့2018ခုနှစ်ဇန်နဝါရီလ16ရက်အင်္ဂါနေ့မနက်ဖက်ဗီဒီယိုတန်လျှင်အစီအစဉ်တွေစတင်နေပါပြီ line meter 324048အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်ကျွန်မခွာညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာနနေ့ခင်ပါရှင်ကျွန်မရှားဖောင်ပါဒီမနေ့နောက်ဆုံးရသတင်းတွေကိုဥဆက်မိုးဝင်တဲ့အတူတင်ပြပေးသွားမှာပါလူမှုကြီးကြရေးဆိုင်ရာပြည်ထောင်ပြောင်းလဲရေးနဲ့ပတ်သက်ပြီးပြုလုပ်တဲ့အစည်းအဝေးအတွင်းသမ္မတကရိုင်းပြတဲ့အမှတ်ချက်တွေပြောဆိုခဲ့တဲ့အကြောင်းဥပဒေပြုလုပ်တော်အမှတ်တွေရဲ့ပြောဆိုမှုကိုသမ္မတဒေါ်နယ်ထရမ့်ဆက်ပြီးညှင်းဆန်နေပါတယ်။မြန်မာနိုင်ငံတွင်ပြည်ထောင်ခပြပွားတဲ့ဒေသတွေမှာကလေးငယ်တွေကိုတပ်သားတဲ့အဖြစ်စုယုံစီယုံအုံပြုတာတွေရှော့ချအောင်မြန်မာအစိုးရအနေနဲ့ဆောင်ရွက်တာကိုတွေ့မြင်လွန်ကြောင်းကုလသမဂ္ဂရဲ့ပြောဆိုချက်ဒီလိုနောက်ဆုံးရသတင်းတွေကိုဒီနေ့မှကြားကြဖို့ရှိပါတယ်ရှင်
။ဆက်လက်ပြီးနောက်ဆက်ရမယ့်သတင်းလွှာတွေထဲမှာတော့သတင်းမီဒီယာလွတ်လပ်ခွင့်ဆိုတာလူလူနားလည်သိရှိလာဖို့လှုပ်ရှားဆောင်ရွက်နေတဲ့အကြောင်းမြန်မာသတင်းသမားကာကွယ်ရေးကော်မတီအဖွဲ့ဝင်တဦးကအခုလိုပြောပါတယ်
။ဒီမိုကရေစီနိုင်ငံလို့ဆိုလိုက်လို့ရှိရင်သတင်းလွတ်လပ်ခွင့်ဟာရှိလို့ရှိရဒီမိုကရေစီနိုင်ငံလို့ဆိုပြီးတော့သတင်းလွတ်လပ်ခွင့်ရှိတယ်
ကိုတာလွန်ဆောင်ထက်ဖြစ်ပါတယ်နိုင်ငံတကာသတင်းတွေပြီးနားဆင်ရမှာပါရှင်တခါဝါရင်သတင်းတောက်ဦးအောင်လာထွန်းကိုပြန်ကြားရေးဒုတိယဝန်ကြီးဖြစ်ခန့်အပ်လိုက်တဲ့အပေါ်ရှုမြင်သုံးသပ်ချက်တချို့ကိုနားဆင်ရမှာဖြစ်သလိုနိုင်ငံတကာသတင်းထွာတွေမှာတော့အရက်သားခွင့်ရေးလှုပ်ရှားသူမာတင်လူသာကင်းအထိတ်မှတ်နဲ့ဩစတြေးလျနဲ့တရုတ်တို့ရဲ့တန်တမာရေးမူဝါဒတွေကိုနားဆင်ကြရမှာပါအခုရင်ဆုံးတော့အင်္ဂါနေ့မနေ့ပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုရှားဖောင်နဲ့ဦးဆောင်မွေတို့ကကြေညာပေးပါမယ်ရှင်
လူဝင်မှုကြီးကြရေးဆိုင်ရာပြည်ရင်ပြောင်းလဲရေးနဲ့ပတ်သက်ပြီးပြီးခဲ့တဲ့သတင်းပတ်အချက်လွတ်တော်အမှတ်တွေနဲ့ပြုလုပ်တဲ့အစည်းအဝေးတွင်သမ္မတကရိုင်းပြတဲ့အမှတ်ချက်ပြပြောဆိုမှုတွေရှိခဲ့ကြောင်းဥပဒေပြုလွှတ်တော်အမှတ်တွေနဲ့တခြားလူတွေရဲ့ပြောဆိုမှုကိုသမ္မတဒေါ်နယ်ထရမ့်ဆက်လက်ညှင်းဆန်နေပါတယ်။ဒါကအစည်းအဝေးတွင်ပြောဆိုခဲ့တာတွေကိုအချက်လွတ်တော်မှ DG Durbin ကမာယွင်းစွာဖော်ပြခဲ့ကြောင်းယုံကြည်မှုမရှိရင်သဘောတူညီချက်ရနိုင်မှာမဟုတ်ကြောင်း Durbin ကြောင့်ကျွန်တော်တို့ရဲ့စစ်တပ်ထိခိုက်ခဲ့ရတယ်လို့ဒါကလည်းပြက်စီးခဲ့ရတယ်ဆိုပြီးသမ္မတထရမ့်က Twitter ပေါ်မှာရေးသားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုထဲကိုကလေးဘွားကလေးကတရားမဝင်ရောက်လာသူတွေကိုအကာအကွယ်ပေးတဲ့ဒါကအစီအစဉ်ဆိုင်ရာအင်ဖီရိုနဲ့ကွန်ကရစ်လွှတ်တော်အမတ်တွေရဲ့အရေးပေါ်ဆွေးနွေးပွဲဟာလာမယ့်တောက်ကြနေ့ညသကောင်းရံအချိန်မှာတက်တန်းကုံဆုံးတော့မယ့်အစိုးရအတုံးစိမ့်နဲ့ဆက်နွယ်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့တစ်ပတ်ကြာတာပရင်းနေကအိုဘယ်ယုံမှပြုလုပ်တဲ့အစည်းအဝေးအတွင်းသမ္မတထရမ့်ကဟိတ်တီအယ်ဆာဗာဒေါနဲ့အာဖရိကန်တွေကိုမစင်တွင်းနိုင်ငံတွေကလာတဲ့သူတွေအဖြစ်သုံးလုံးပြောဆိုခဲ့တဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေတာဖြစ်ပါတယ်ရှင်။
နိုင်ငံတော်မှာရှိတဲ့အမေရိကန်နိုင်ငံသားတွေဟာလူမျိုးရေးခွဲခြားဆက်ဆံမှုအဆုံးသတ်ရေးအတွက်မယက်မနာကြိုးပမ်းဆောင်ရွက်ခဲ့သူအကြမ်းဖက်လှုပ်ရှားမှုရဲ့အောင်ပွဲကိုသဘောပေါက်နားလည်သူမာတင်လူသာကင်းဂျူနီယာအထိတ်မှတ်အမျိုးသားအားလျက်ကိုဂုဏ်ပြုဆင်နွှဲနေကြပါတယ်1950ခုနှစ်တွင်နဲ့1960ခုနှစ်တွင်အတွင်လူမဲတွေအတွက်ဒဏ်တူညီမျှအခွင့်အရေးခံစားပိုင်ခွင့်ရရှိဖို့နဲ့မဲပေးပိုင်ခွင့်ရရှိရေးအတွက်အကြမ်းဖက်တဲ့လူလူဆန္ဒပြပွဲတွေကိုဥဆောင်စီစဉ်လှုပ်ရှားခဲ့သူလူမဲကောင်းဆောင်ကင်းကိုကွန်ပျူတာအနေနဲ့နှစ်စဉ်ဇန်နဝါရီလရဲ့တတိယမြောက်တနင်္လာနေ့ကိုတနင်္လာနေ့အားလတ်ရဲ့အဖြစ်ကွန်ကရစ်လွှတ်တော်က1994ခုနှစ်မှာတတ်မှတ်ပေးခဲ့ရလိုက်ဖြစ်ပါတယ်။မာတင်လူသာကင်းတက်ရှိထင်ရှားရှိစဉ်ကကြိုးပမ်းအားထုတ်ခဲ့တာတွေကိုကွန်ပျူတာအနေနဲ့အဲ့ဒီနေ့မှာရဲရွာကောင်းကျိုးဆန်ရစီမံချက်တွေကိုလှုပ်ဆောင်လေးရှိပါတယ်။ဝါရှင်တန် DC မြို့တော်မှာတော့2011ခုနှစ်တုန်းကဖွင့်လှစ်ခဲ့တဲ့မာတင်လူသာကင်းမမ်မိုရီယယ်အထိတ်မှတ်ကျောက်ရုပ်တူကြီးနားမှာစုဝေးကြပြီးတော့ပန်းခွေချအလေးပြုခဲ့ကြပါတယ်။
ဂျာမနီနိုင်ငံဝန်ကြီးချုပ်အက်ဂလာမာကဲဦးဆောင်တဲ့ Christian Democrat Party အနေနဲ့မြို့ပေါင်းအစိုးရဖွဲ့ရေးမှာရွှေ့ပြောင်းနေထိုင်သူများဆန်ရပေါ်လစီနဲ့ပတ်သက်ပြီး Germany Social Democrat ဘက်ကကန့်ကွက်မှုတွေရှိနေတဲ့အတွက်အဟံအတားတွေနဲ့ရင်ဆိုင်နေရပါတယ်။ပြီးခဲ့တဲ့လနောက်ပိုင်းက Germany စစ်တပ်တဲ့မိန်းကလေးငယ်တူသူ့ရဲ့ရည်စားဖြစ်တဲ့ Afghan ရွှေ့ပြောင်းနေထိုင်သူရဲ့တပ်ဖြတ်တာခံခဲ့ရပြီးတဲ့နောက်ရွှေ့ပြောင်းချေချနေထိုင်ရေးကိစ္စဟာ Germany နိုင်ငံအတွင်းကြီးမားတဲ့သဘောထားကွဲပြားမှုတွေရှိနေဆဲဖြစ်ပါတယ်။ဒီတပ်ဖြတ်မှုကြောင့်ရွှေ့ပြောင်းထုတ်ခတဲ့တွေနဲ့ဆက်ဆက်တဲ့အကြမ်းဖက်ရာဇဝတ်မှုတွေတိုးမြင့်လာနေတာကိုပြည်သူလူထုတွေစိုးရိမ်ပူပန်မှုကြီးထွားလာနေတယ်လို့အရွယ်ရောက်ပြီးသားလို့ပြောလို့ရတဲ့အသက်18နှစ်အောက်တကူတော်ခိုလုံခွင့်တောင်းခံသူထောင်နဲ့ချီကိစ္စအစိုးရရဲ့ကင်တွယ်ပုံတွေအပေါ်မှာလည်းစိုးရိမ်မှုတွေကြီးထွားလာနေတာဖြစ်ပါတယ်ရှင်
။တူရကီသမ္မတရီစစ်တိုင်ယက်အာဒူဝန်ကအမေရိကန်ပြည်ထောင်စုကြောကရော့ဝန်ခံပေးထားတဲ့ဆီးရီးယားခတ်ပြည်သူစစ်တွေကိုဝင်ရောက်တိုက်ခိုက်အံ့ဆဲဆဲအခြေအနေမှာရှိကြောင်းသတိပေးစကားပြောကြားလိုက်ပါတယ်။ကျွန်တော်တို့ရဲ့ပြင်ဆင်မှုတွေပြီးစီးနေပါပြီ။စစ်စင်ရေးကိုအချိန်မီစတင်နိုင်ပါတယ်ဆိုပြီးတော့တင်းလာနေကသူ့ကိုထောက်ခံသူတွေပြုတ်လို့တဲ့လူလူစုဝေးပွဲမှာအာဒူဝန်ကပြောကြားလိုက်ပါတယ်တူရကီတပ်ဖွဲ့တွေဟာစီးရီးယားနိုင်ငံပစ်ချမ်းမှာရှိတဲ့အီဒလစ်နယ်မြေအနီးတစ်ဝိုက်ကိုဝိုင်းထားပြီးဖြစ်ပါတယ်အဲ့ဒီနယ်မြေကို ခတ်ပြည်သူစစ် YPG ကထိန်းချုပ်ထားပြီးတော့ပြည်သူစစ်တွေဟာတူရကီနိုင်ငံအတွင်းကတဘုံအဖွဲ့နဲ့ဆက်ဆက်မှုရှိတယ်လို့တူရကီအစိုးရကစွပ်စွဲထားပါတယ်။ Idlib မှာ YPG တွေမရှိစေရဘူးဆိုပြီးတော့အာဒူဝါကထပ်ခါတလဲလဲသတိပေးနေပါတယ်။အဲ့ဒီဒေသအတွင်းမှာတူရကီတပ်ဖွဲ့တွေဆက်ပြီးတော့အားဖြည့်နေပါတယ်။သတင်းပတ်ကုန်ပိုင်းအထိလည်းတူရကီတပ်ဖွဲ့တွေကအဲ့ဒီဒေသအတွင်းကိုအမြောက်တည်နဲ့ပြစ်ခတ်ခဲ့သလိုတူရကီအထူးတပ်ဖွဲ့တွေကလည်းနေဆက်ကိုကျော်ဖြတ်ပြီးတော့ YPG ရဲ့ပြစ်မှတ်တွေကိုဆက်လက်တိုက်ခိုက်နေပါတယ်။အမေရိကန်ပြည်ထောင်စုက YPG နဲ့တွဲပြီးတော့နေဆက်တပ်ဖွဲ့ဖွဲ့စည်းမယ်လို့ကြေညာလိုက်တာကြောင့်အခုနောက်ဆုံးတင်းမာမှုတွေဖြစ်လာခဲ့ရတာဖြစ်ပါတယ
်။ VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီချီတိုင်းဒိုမီတာ32 kHz 9335တိုင်းဖိုမီတာ40 kHz 9483ညာတိုင်းဒိုမီတာ48kHz 6153ညာနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီချီပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင
်။ဒီဝေမြန်မာပိုင်းကနောက်ဆုံးရသတင်းတွေကိုဆက်လက်ကြေညာပေးနေပါတယ်။မြန်မာနိုင်ငံအတွင်းပြည်ပကဖြစ်ပွားတဲ့ဒေသတွေမှာကလေးငယ်တွေကိုတပ်သားတဲ့အဖြစ်စီးယုံအသုံးပြုတာတွေရှော့ချသွားအောင်မြန်မာအစိုးရအနေနဲ့ဆောင်ရွက်နေတာကိုတွေ့မြင်လို့ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ကသူ့ရဲ့မြန်မာနိုင်ငံပြည်ပကဒေသအတွင်းမှာကလေးများအပေါ်အကျိုးသက်ရောက်မှုဆိုင်ရာစတုတ္ထအကြိမ်များအစီရင်ခံစာမှာဖော်ပြထားကြောင်းကုလသမဂ္ဂကဒီဇန်နဝါရီလ15ရက်ရဲစွဲနဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါပေမဲ့တိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတာနဲ့ရခိုင်ပြည်နယ်အတွင်းမကြသေးခင်ကဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေဟာဗြိတ်ခါတွေဒေသတွေမှာကလေးငယ်တွေအပေါ်အကျိုးသက်ရောက်မှုတွေထပ်မံဖြစ်ပေါ်စေတဲ့အကြောင်းအရာတွေဖြစ်တယ်လို့အတွင်းရေးမှူးချုပ်ရဲ့ကလေးငယ်နဲ့လက်နက်ကင်ဗြိတ်ခါများဆိုင်ရာအထူးကိုယ်စားလှယ်ရုံးကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။2013ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကနေ2019ခုနှစ်ဇွန်လ30ရက်နေ့အကြာဖြစ်ပေါ်ခဲ့တဲ့အခြေအနေတွေအတွေ့အတွင်းရေးမှူးချုပ်ရဲ့ကလေးငယ်နဲ့လက်နက်ကင်ဗြိတ်ခါများဆိုင်ရာအထူးကိုယ်စားလှယ်ကအစီရင်ခံစာကိုပြုစုထားတာဖြစ်ပါတယ်။ဒီအထက်မှာရခိုင်ပြည်နယ်အတွင်းမကြာသေးခင်ကဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေပါဝင်ခြင်းမရှိတာကြောင့်အစီရင်ခံစာကို2018ခုနှစ်ဩဂုတ်လမှာတင်သွင်းဖို့နောက်ထပ်တစ်နှစ်သက်တမ်းထပ်တိုးပေးလိုက်ပါတယ်။အတွင်းရေးမှူးချုပ်ရဲ့ကလေးငယ်နဲ့လက်နက်ကင်ဗြိတ်ခါများဆိုင်ရာအထူးကိုယ်စားလှယ်ရုံးအနေနဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုမနေ့နိုဝင်ဘာလတုန်းကဘင်္ဂလားဒေ့ရှ်နိုင်ငံကိုဆီလို့ပြီးဖြစ်တာကြောင့်အစောပိုင်းတွေ့ရှိတဲ့အချက်လက်တွေကိုလုံခြုံရေးကောင်စီရဲ့လုပ်ငန်းအဖွဲ့ထံတင်ပြလိုက်မယ်လို့ညွှန်လင်းရပါတယ်ရှင်
။တောင်ကိုရီးယားနိုင်ငံမှာလာမယ့်ဖေဖော်ဝါရီလအတွင်းကျင်းပမယ့်ဆောင်းရာသီအိုလံပစ်ပွဲတော်မှာဖြော်ပြဖို့အတွက်မြောက်ကိုရီးယားကလူ140ပတ်ဝန်းနဲ့တန်းစုံတီးဝိုင်းအဖွဲ့ကိုဆီလွတ်မှာဖြစ်ပါတယ်။လာပေါင်းများစွာနျူကလ িয়ার တင်းမာမှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်မြောက်ကိုရီးယားဘက်ကအခုလိုဆီလွတ်တာဟာပြည်ငြိမ်းမှုကိုပြသတဲ့လှုပ်ဆောင်ချက်ဖြစ်တယ်လို့တောင်ကိုရီးယားအစိုးရဘက်ကရှုမြင်ပါတယ်။ဆောင်းရာသီအိုလံပစ်ပွဲတော်မှာမြောက်ကိုရီးယားပအဝင်ရေးအတွက်ရည်ရွယ်ပြီးနေဆက်ဒေတာကပန်မုံကျုံကြေးရွာမှာတရင်တပတ်အတွင်းတောင်တဲမြောက်ကိုရီးယားတို့ရဲ့ဒုတိယကြိမ်မြောက်တရင်နာနေကတွဲဆုံမှုအတွင်းတန်းစုံတီးဝိုင်းဆီလွတ်ရေးအတွက်ဆုံးဖြတ်ခဲ့တာဖြစ်တဲ့ကြောင်းတောင်ကိုရီးယားအရာရှိတွေကပြောပါတယ်။အဲ့ဒီတန်းစုံတီးဝိုင်းဟာဆိုးမြို့တော်နဲ့အိုလံပစ်ကျင်းပရာပျုံချမ်းမြို့အနီးကဂန်နွန်မှာဖြော်ပြဖို့နှစ်ဖက်သဘောတူညီမှုရရှိထားကြောင်းတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်
။အင်ဒိုနီးရှားနိုင်ငံဟာနိုင်ငံကအကူအညီပေးရေးအေဂျင်စီတစ်ခုကိုပထမဦးဆုံးအကြိမ်ဖြစ်ဖွဲ့စည်းလိုက်ပါတယ်။ဒါဟာကမ္ဘာရေးဆိုင်ရာကိစ္စရပ်တွေမှာအင်ဒိုနီးရှားနိုင်ငံအနေနဲ့ပုံမကြီးမားတဲ့အခင်းကဏ္ဍမှာပါဝင်လှုပ်ဆောင်နေတယ်ဆိုတာကိုညီမောင်ထိုးပြလိုက်တာဖြစ်ပါတယ်။လူသားချင်းစာနာထောက်ထားမှုဆိုင်ရာတန်တမန်ဆက်ဆံရေးတွေအပါအဝင်အင်ဒိုနီးရှားတန်တမန်ရေးခိုင်မာအကောင်အောင်လှုပ်ဆောင်တဲ့အနေနဲ့အင်ဒိုနီးရှားအကူအညီပေးရေးအေဂျင်စီတစ်ခုကိုဖွဲ့စည်းလိုက်တယ်လို့နိုင်ငံခြားရေးဝန်ကြီးရက်နိုမတ်ဆူဒီကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်နစ်စင်နိုင်ငံခြားရေးမူဝါဒဆိုင်ရာကြေညာချက်ထုတ်ပြန်ရမှာနိုင်ငံခြားရေးဝန်ကြီးကအဲ့ဒီလိုကြေညာလိုက်တာဖြစ်ပါတယ်။အကူအညီပေးရေးအေဂျင်စီရဲ့ကနဦးအသုံးစရိတ်မတ်တီငွေဟာဒေါ်လာတန်း90နဲ့ညီမျှတဲ့အင်ဒိုနီးရှားရူပီငွေစံပေါင်းတတန်းရှိပါတယ်။ဒါ့အပြင်အစ္စရေးမှာရှိတဲ့အမေရိကန်တန်ယုံကိုဂျေရုဆလင်မြို့မှာပြောင်းရွှေ့ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကြေညာပြီးနောက်တစ်ရက်မှာပဲဒါကိုတုံ့ပြန်တဲ့အနေနဲ့မဆူဒီကနယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးပါလက်စတိုင်းနဲ့တရားတဲ့အတူရှိကြောင်းစကားထွက်ပြောရမှာပါလက်စတိုင်းခေါင်းစည်းဘဝကိုဝှစ်ဆင်ပြခဲ့ပါတယ်။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကလည်းသူမကိုထောက်ခံပြီး ထူးထူးခြားခြားအစ္စရေးကိုပြပြင်းထန်ထန်ရှုတ်ချတဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဟာအကြမ်းဖက်မှုတိုက်ဖျက်ရေးအတွက်မကြသေးခင်ကပဲအစ္စလာမစ်ဆွေသွေးကြွတွေကိုဖိလစ်ပိုင်နဲ့အတူပူးပေါင်းချေမှုန်းဖို့ကမ်းလှမ်းခဲ့တယ်လို့ပြီးခဲ့တဲ့နှစ်ရိုဟင်ဂျာမွတ်စလင်ပေါ်မြန်မာအစိုးရရဲ့ပြည်မှုဆက်ဆံပုံတွေကိုဝေဖန်ပြစ်တင်တဲ့နိုင်ငံတွေထဲကတနိုင်ငံဖြစ်ပါတယ်ရှင်
။ပါကစ္စတန်အနောက်ပိုင်းဒေသကဘာလူချစ်စတန်ပြည်နယ်အတွင်းမှာပြည်သူစစ်တပ်ဖွဲ့တွေရဲ့ရင်တန်းဟာဒုံးကျည်နဲ့ပြစ်ခတ်တိုက်ခိုက်ခံရတဲ့အတွက်အနည်းဆုံး5ဦးသေဆုံးပြီးတော့6ဦးထိခိုက်ဒဏ်ရာရသွားတယ်လို့ဒေသခံအရာရှိတွေနဲ့စစ်ရေးဝန်ထမ်းတွေကပြောပါတယ်။တိုက်ခိုက်မှုဟာဘာလူချစ်စတန် KI တာဘက်ကြီးရွာမှာတင်းလာနေကဖြစ်သွားခဲ့တယ်လို့ဆိုပါတယ်ဘာလူချစ်စတန်ဒေသလွတ်မြောက်ရေးအတွက်တိုက်ပွဲဝင်နေတဲ့ BLF ဘာလုဖ်လွတ်မြောက်ရေးတပ်ဦးကအဲ့ဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်တာဖြစ်တယ်လို့ပြောပါတယ်ဘာလူချစ်စတန်ပြည်နယ်အုပ်ချုပ်ရေးမှူးအဖြစ်အသိရွေးခံထားရတဲ့အဗ်ဒူကွာဒက်စ်ဗီဂန်ဂျူကတော့အကြမ်းဖက်တိုက်ခိုက်မှုကိုပြစ်တင်ရှုံချလိုက်ပါတယ
်သင်္ကန်းနေ့မနက်ပိုင်းထိတ်တရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုရှားဖောင်နဲ့ဥစ္စာမှုဝေတို့ကြီးညာပေးသွားတာပါအခုဆက်တိုက်ထုတ်လွှင့်ပေးမယ့်သတင်းပါတွေထဲမှာတော့မြမမီဒီယာသတင်းလွတ်လပ်ခွင့်လှုပ်ရှားမှုအကြောင်းနဲ့စပါမယ်ရှင်အယက်သားဆွေရလက်ထက်သတင်းသမားတွေပေါ်ဖန်စီတရားဆွဲတဲ့နှိပ်ကွပ်မှုတွေများလာတာဟာပြည်သူတွေစီသတင်းစီးဆင်းမှုနဲ့သတင်းသိရှိရပိုင်권တွေကိုပိတ်ပင်တားဆီးမှုဖြစ်တဲ့ဆိုတာလူလူသိရအောင်သတင်းသမားတွေကလှုပ်ရှားနေကြပါတယ်အခုလိုသတင်းသမားတွေနဲ့အာဏာပိုင်ကြားဆက်ဆံရေးတင်းမာလာတာဟာပြန်ကြားရေးဝန်ကြီးဌာနကပွင့်လင်းမြင်သာမှုမရှိတာနဲ့သတင်းသမားတွေအပေါ်တရားစွဲနေတဲ့ဝန်ကြီးဌာနအချို့အပေါ်ဖွဲ့စည်းပုံဥပဒေအရအစိုးရဘက်ကအာဏာတက်ရောက်နိုင်မှုအားနည်းတာကြောင့်ဖြစ်ကြောင်းဝါရင်သတင်းသမားတွေကတုံ့တက်ပါတယ်မဆုမောင်ကစူးစီးတင်ပြပေးထားပါတယ်ရှင
်ဟုတ်ပါတယ်တော်လိုင်းရေးနယ်မြေထဲမှာကျင်းပတဲ့အခမ်းအနားပွဲသတင်းသမားတွေသတင်းသွားယူလို့ဖန်ခံရတာတယောစာရေးသတင်းရေးသားဖော်ပြမှုကြောင့်သတင်းသမားတွေကိုအစိုးရအဖွဲ့ဝန်ကြီးဌာနတွေဘက်ကတရားစွဲတာနောက်ဆုံးအချိန်တွေကတော့သတင်းခေါ်ပေးတာကိုတွားယူခဲ့တဲ့ရိုက်တာသတင်းသမားနှစ်ဦးအဖမ်းခံရတာလို့မျိုးလို့အယက်သားအစိုးရလက်ထက်မှာသတင်းသမားတွေပေါ်ဖန်စီချုံနောင်တရားစွဲဆိုမှုများလာတာကတော့သတင်းမီဒီယာလွတ်လပ်ခွင့်ကိုချိန်ချောက်လာတဲ့အနေနဲ့ဖြစ်တယ်လို့သတင်းသမားတွေကဝေဖန်ပြောဆိုလိုက်ပါတယ်ဒီလိုသတင်းသမားတွေကိုနှိပ်ကွပ်တာဟာသတင်းမီဒီယာစီစဉ်မှုနဲ့လူလူရဲ့သတင်းသိရှိပိုင်ခွင့်ကိုဟန်တားနှောက်ယှက်မှုဖြစ်တယ်ဆိုတာလူလူကသိရှိနိုင်မှုအတွက်သတင်းသမားတွေဘက်ကလူလူထဲမှာလှုပ်ရှားမှုတွေနဲ့ဆောင်ရွက်သွားမယ်လို့မြန်မာသတင်းသမားကာကွယ်ရေးကော်မတီကကိုသားလွန်ဆောင်ထက်ကဗီအေကိုပြောပါတယ်
ဒီလိုလိုတို့အတိပေးတာပေါ့နော်သတင်းလလခွင့်ကြီးဆုံးရှုံးနေတယ်သတင်းလလခွင့်ဆုံးရှုံးနေဆိုတာတကယ်တော့သတင်းသမားတွေအခွင့်အရေးဆုံးရှုံးတာမဟုတ်ဘူးဒီလိုလိုတို့ရဲ့သတင်းသိပိုင်ခွင့်ဆုံးရှုံးနေဆိုတဲ့ဟာမျိုးကိုလူလူထဲမှာသိအောင်လို့ကျွန်တော်တို့ကလိုက်ပြီးတော့ဒီလူလူကိုရှင်းပြတဲ့လက်ကမ်းစာရေးကိုကျွန်တော်တို့ဝင်နေအဲ့ဒီမှာတော့သတင်းလလခွင့်ဆိုတာဘာဒီလိုလိုတို့ရဲ့သတင်းသိပိုင်ခွင့်ဆိုတာဘာဒီလိုလိုတို့အနေနဲ့ဘယ်လိုသတင်းသိပိုင်ခွင့်တွေရှိနေပေါ့နော်အဲ့ဒါကိုကျွန်တော်တို့တရားရှင်းပြထားတဲ့လက်ကမ်းစာကိုဝင်မှာပေါ့
အယက်သားဆိုရလက်ထက်ဒီလိုမတရားဖန်ဆီးဖိနှိပ်မှုတွေရှိလာတဲ့အနေအထားကသတင်းသမားတွေဘက်ကအခုလိုလမ်းပေါ်ထပ်ပြီးဆန္ဒထုတ်ဖော်ရတဲ့အခြေအနေဖြစ်လာတယ်လို့ကိုသားလွန်ဆောင်ထက်ကပြောပါတယ်
သတင်းသမားသတင်းလုံးလုံးနေရရင်ကျွန်တော်ဒီလိုမျိုးနိုင်ငံရေးသမားတွေလို့ဟာလား activist တွေလို့လမ်းပေါ်ထပ်တာလို့လက်ကမ်းကြံကြာတွေဝေရဆန္ဒတွေပြဒါမျိုးလုပ်ပြီးကျွန်တော်လည်းဘယ်လုပ်ချင်မှာမနော်ဒါပေမဲ့ကျွန်တော်တို့သတင်းသမားတွေကသတင်းသမားအလုပ်ကိုလုံးလို့မရတော့ဘူးတို့ကျွန်တော်တို့ကဒီလိုချင်ပြီးကျွန်တော်တို့ကြုံနေရတာပေါ့နော်ဒီလိုလုပ်မျိုးကျွန်တော်တို့လုပ်နေရတာအဲ့တော့သတင်းသမားဆိုတာကတော့ရေးခွင့်ရအောင်သတင်းအမှန်တီးတူချပြခွင့်ရအောင်အစိုးရရောပြန်ကြားရေးရောပေါ့ဒီအကုန်လုံးပေါ့ဒါကြီးကအခွင့်အရေးပေးဖို့လိုတယ်ပေါ့နော်အစ်ကဒီမိုကရေစီနိုင်ငံလို့ဆိုလိုက်လို့ရှိရင်သတင်းလက်ခွင့်ကရှိ ਉ ရှိရဒီမိုကရေစီနိုင်ငံလို့ဆိုပြီးတော့သတင်းလက်ခွင့်မရှိဘူးဆိုလို့ရှိရင်ဘယ်လိုမှဟိုဒီမိုကရေစီလို့ခေါ်လို့မရဘူးလေ
အခုလိုမျိုးသတင်းသမားသတင်းမီဒီယာအဖွဲ့အစည်းတွေအစိုးရတက်မတော်နဲ့အာဏာပိုင်ကြားတင်းမာတဲ့အခြေအနေဖြစ်လာရတဲ့အနေအထားကတော့သတင်းမီဒီယာစုပ်ယုပ်မှုကိုပြသတာဖြစ်တယ်လို့ဝါရင်သတင်းသမားကြီးတဦးဖြစ်တဲ့ဦးစင်လင်းကသုံးသပ်ပါတယ
်အခုလိုပုံဝင်လင်းလင်းထင်တာမြင်တာမရှိပဲသတင်းသမားတွေကိုဖမ်းနေစီးတယ်ဆိုတဲ့အခါကျတော့အစိုးရရဲ့တကယ်အရသာအစိုးရရဲ့ကြွေးကြော်ထားတဲ့ကြွေးကြော်ကံကလည်းအမျိုးသားပြန်လည်သိမြင်ရင်လည်းငြင်းငြင်းလို့ပြောတယ်ဒါဆိုရင်အဲ့ဒီတိုင်းသွားမယ်ဆိုရင်တော့သတင်းစာလွှတ်လပ်ခွင့်ကမပေးမနေပေးကိုပေးရမှာပဲသတင်းသမားတွေဟာသူတို့သတင်းအလုပ်သူတို့လုပ်ကြတာပဲနော်ဒါကြောင့်လည်းနိုင်ငံကလည်းပဲဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီသတင်းတော့တွေပြန်လှုပ်ပေးဖို့တောင်းဆိုနေကြတာဖြစ်တယ်ဆိုတော့ကြည့်ရတဲ့ဒီအခင်းကျင်းတွေကြောင့်မလို့ဒါလူငယ်သတင်းသမားတွေကလည်းပဲသူတို့ကိုယ်တိုင်လည်းသတင်းတော့တွေဖြစ်တော့အချိန်မှာသူတို့ကိုယ်တိုင်လည်းပဲဒီလိုလှုပ်ခါမှာမျိုးဖြစ်လာနိုင်တာဟုတ်ဒါကြောင့်မလို့ဒီနေ့လူငယ်တွေအခုလိုဆန္ဒပြကြရတယ်ဆိုတာဟာဘာပဲဖြစ်ဖြစ်ကိုယ့်ရဲ့သတင်းသမားတွေရဲ့အခွင့်အရေးကိုဒါကာကွယ်ကြတာဖြစ်လို့သတင်းသမားတွေအနေနဲ့ဝိုင်းဝန်း ထောက်ခံကြရတယ်ကိစ္စပဲလို့အဲ့လိုယူဆပါတယ်အထူးသဖြင့်ကတော့နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရအစိုးရဘက်ကအာဏာတိုက်ရိုက်မရောက်နိုင်တဲ့ဝန်ကြီးဌာနတချို့နဲ့သတင်းသမားတွေကြားတရားစွဲဆိုဖမ်းဆီးတဲ့အနေအထားဖြစ်လာတာလို့တိုင်းရင်းသတင်းမီဒီယာတွေအတိုင်းအမြစ်ခံအယ်ဒီတာဦးစင်လင်းကတုံ့တက်ပါတယ်ပြောရမယ်ဆိုရင်ဒါကဖွဲ့စည်းပုံအခြေခံဥပဒေအရအလုံးပြရတဲ့အတိုင်းပဲ Leshi yada asoya lu biolo yare, asoya ye tenchungu o ma ma shivu. Ero asoya ga eri duwini tanari lo ni kanyi da ne patte lu, tenne yen yen wen yao biro biolo solo miya hu. Ero mandage lebe, dage miyabian chale di chi yen, techa ga tenda miyanda ma shivu sara bolo ne, patu ga taon shita le sve, taon yuhu taon kamo le ma shivu. Adrena lula kwen wu.
โอ้ตรงเดียวที่กันนี่น่าจะได้ไหมมันนี่ตอนนี้นานีโรงงานเราตอนนี้มีเดียอันนี้บ้านมูรีมาเว้นมีเดียจ้าวเว้นพี่เชนไปเกเรตอนนี้มีเดียกองสีจ้าวเว้นชีดูดูพี่เดียววันนี้ตอนนี้เสียอู่เอาละทั้งกูอ่ะส่วนใหญ่เป็นใจเว้นยี่ฐานะยี่ตุเดียววันนี้พี่ตั้มรักกันอะไรบ้างเลยที่โลนี่ทำมาแล้วตอนนี้มีเดียทำอะไรเนี่ยเป็นใจเว้นยี่ฐานะจ้าบลูปังกูสาวยังไม่สุรากูรอสังเกตมาพี่เดียลูตอนนี้มาเรียกพี่ว่าอะไรเช่น
มาสู้มาสู้จีเต็มใจกันแล้วใช่ไหมเนี่ยมาสู้ยาเย็นเดินทุกอย่างจบปองอปอมาจันใจวันจีฐานะกูอามลูอามียาราเรย์ทุกทีเพียงยังคันเย็นเดินทุกอย่างมาอาเนจจุดสีจางวิบันนิจจะจีมาเวคุลูว่าเย็นเดินดาวอู่อ่างลาทงกูจันใจวันจีฐานะยี่ทุกอย่างวันจีเพื่อตมรักกันอะไรดับเชื่อไปเลย
ว่าอย่างเดินดาวเล็บเชี่ยอยากให้บริปักขายในประเทศบีเทเรวันวันที่สี่นั่นแหละท่าเรืออู่อ่างลาทงกูคุณลูกเป็นใจดูวันจีเพื่อขายแต่ปอมาเป็นใจวันจีฐานะเนี่ยมาดรีมีเรียลูกอาปอบลูเตียมูริสีลานั่นเดลสุเรอเมียนตงตาเชตุโกโรชาพาวงาสุวีเต็มใจท้าวเรื่องว่าอย่างเดินดาวเสียอู่อ่างลาทงกูเป็นใจวันจีฐานะเยดูริยาวันจีเพื่อขึ้นอาจารย์มีมานายเงินดวงธรรมดาอุทิศใจเอเมเน่เสนอเวลาสั่งงานเนี่ยมาธรรมดาจงอาไม่ทบเปลี่ยนไรบาร์เลย อุ้งลาทงฮะมีมานายเงินสัญญาไรจัดเรียนฐานะยัดเรียนดาวเพื่อเนปองเนเซจตาวันเทนสังเกตุพิจารุมีมาตรีมีเดียกองสีเยดุริยาอุกตาพิเนเลตาวันเทนสังเกตุพิบาร์เลยที่มันจะยังมารอดูฮะสวยเป็นใจวันจีฐานะซาเปย์เบย์มาเอริดาพิเอตาวันเทนสังเกตุพิจารุเอริเชนงาคุมจุระปงเนทเวมูลงเงินเป็ดปีโรเลเนเธอร์แลนด์เงินกูกินยาดอดเต็มพิเอตัวยาเกตุจูพิบาร์เลยดูฮานายเงินจัดเรียนดาวมีอัตเตย์อุกตาฮองเลพิบาร์เลยกูโลดเรียนซาปิญญา
ด้วยจงมีอาชีพดูว่าอย่างเดินเราดูกูเป็นใจวันจีฐานะยืดริยาวันจีเพื่อขึ้นอาตาวันปีละฮะเป็นใจวันจีฐานะเนี่ยมีมาตรีมีเดียโลกันในประเทศเดมัวร่าเป็นสัญญาเรื่องมาเปียงเลยเรื่องเล่าสั่งในเมลุมีเรื่องเจ้ายิ่งเต็มว่าเอริดาฮาวสายเสียดาวดาเต็มองเต็งกับเบียวบาร์เลยเชื่อว่าเราทำงานมัวร่าที่จะมัวร่าเดียวจะเนี่ยต้องทำเองเอาไปคือเราเชื่อในมัวร่าเดียวแต่ถ้าเราเชื่อเนี่ยเสียเพียงแค่ในวันนี้เนี่ยพี่ดอก อาชีพอะไรเนี่ยทำมันยังไม่สวยเนาะยังยิ่งลงในในกิจการเราจะทำยังไงปัจจุบันนี้เราเนี่ยก็เราเลือกที่สี่นี่เด้ยังน้องว่าเลยจะเราดึงดาวเลยมาลูกแค่เลยมัวร่าได้ชุกชีเดี๋ยวเราจะทำที่อะไรมาพี่ในงานตัวไปมีเดียเซลล์มีเดียบ่เนาะมีเดียเราจะเลยทำยังไงตั้งใจอะไรพวกนี้มีเดียเลยเปล่าเว็บบ่แต่เราไม่ที่จะรู้ละเด้ฟังสิ่งที่เขาเชื่อจุดจะเอาเลยบ่เนาะแต่ถ้าเสียงว่าเราทำเนี่ยด้วยเจ้าคนงานตัวแค่เลย
ด้วยเจ้ามีเนื้อสุขอันยาดีสัสสัตว์ต้องชะลอยาเลยพี่เด้แต่ถ้ามัวร่าตะคุ่นนี่เนี่ยจะเลี้ยบีโร่พอสามล้านบ่ถ้าจะมาลุ้นสามพี่ไม่ลุ้นเนี่ยแต่ก็รอดีก็จะเอาจะเทียมไหมจะเป็นว่าอย่างเดินจากเสียอู่อังลาทงเนี่ยตัวใหญ่ตัวจงรีบโอเชกันบีแต่ในนาทีมีเดียพุ่มพิวตัวใหญ่ก็เอาแต่พอสังเวียนเนี่ยมาเลยเปียงเลยรีบเล่าสามนายไม่ลุ้นเนี่ยเจ้าดาวดาวจะมองตั้งกับเยาว์เลย
ตอนนี้บ้านมีเดียเลยผมอยู่ตัวเดียวสองเอฟโฟนนะจ้าพอเราทุ่ยปุ๊กุยยาจุนยาจัวยี่ไฮมิวดาพี่เด้มีเดียมันนี่เองเลยน้องจะขันยี่กูเลยมันจะเสงวนอะไรที่เนี่ยตะคุณนี่เนี่ยสุรุษีพาราเลตุเดียลงในเดียเปียงในจิตคุณเราจะนอนเช่นเดียดับไปเนี่ยอันนี้เปียงในจิตเราพูดสุรุษีเนาะแล้วชีสุยาเย่เย่บัวจ้าพี่เนี่ยเจ้าเนี่ยใครมาองเปียงเราพูด รู้เลยไม่รู้เท่เลยอันนี้เราเนี่ยรู้ไหนเนาะมีอะไรเจ้าเนี่ยที่ยังไม่รู้เท่เลยไอ้เราอันนี้กิจกรรมเลยจะได้วันนี้ท่านเอาสามปีรอแล้วเสียดีปีนี้ได้ปีนี้รู้ได้เอาลงไม่สุรุษีเลยในงานอะไรกูยิ่งได้ยานอะไรเนี่ยทุกที่เขาจะว่าเราทุกอย่างด้วยเจ้าหนี้วะมีอะไรเลยต้องชาร์จยานอะไรเนี่ยสุดท้ายจะมุ่งจะน้องว่าเรา
အဲ့ဒီလူဝါဒလေးနှစ်ခုကိုစူးစူးဆိုင်ဆိုင်နဲ့ဟိုဖော်မယ်ဆိုလို့ရှိရင်ဟိုမှာပြီးပြက်ကြီးမာတဲ့အတောင်းလေးလို့ကျွန်တော်ထင်တယ်။ဦးအောင်လာထွန်းကိုအခုလိုပြန်ကြားရေးဒုတိယဝန်ကြီးအဖြစ်ခန့်အပ်တဲ့အချိန်ဟာလက်ရှိ
ရှိအင်းစိန်အကျဉ်းထောင်မှာဖန်စီထိန်သိမ်းခံရတဲ့ရိုက်တာသတင်းဌာနရဲ့သတင်းတော်ကိုဖြစ်တဲ့ကိုသက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှုတ်ဟာရခိုင်ပြည်ပခကိစ္စနဲ့ပတ်သက်ပြီးသတင်းအချက်အလက်ရယူရင်းနိုင်ငံတော်လှည့်ဝက်ချက်အဲ့ဥပဒေချိုးဖောက်မှုနဲ့ဖန်စီတရားစွဲခံထားရတာပါဒါကြောင့်အခုအပြောင်းလဲဟာရခိုင်ပြည်ပခအရေးနဲ့ဖန်စီခံရတဲ့သတင်းတော်တွေပေါ်
institution ဘောရပြောလို့ရှိရင်တော့2023 English kit တွေကထားခဲ့တဲ့နိုင်ငံတော်ရှုဝဲအဥ်တွေဆိုတော့ဥပဒေကိုပြင်ဆင်ကြောင်းလဲဖို့လိုလိမ့်မယ်အဲ့ဒါဒီအဓိကဟန်တာဖြစ်တယ်ဆိုတော့ကြံကြားရေးဟာခုနပြည်သူလူထုရဲ့တရင်ရပိုင်ခွင့်ကိုပါဦးဆိုင်ဆိုင်နေနဲ့စူးစူးဆိုင်ဆိုင်ဦးဆောင်ဆောင်နေနဲ့ဆောင်ရွက်ပေးမယ်ဆိုလို့ရှိရင်ဒါလည်းဆရာဦးအောင်လာထွန်းရဲ့အထွေထွေမျိုးကိုအများကြီးသုံးသွားလို့ရတဲ့ဟာမျိုးဖြစ်တယ်ဆရာဦးအောင်လာထွန်းကိုယ်တိုင်လည်းဦးဆောင်နိုင်တဲ့ဟာဖြစ်တယ်ဒါကြောင့်မို့လို့ရိုက်တာတရင်တောက်တယောက်ရဲ့ကိစ္စဒီပုံမှန်နဲ့ဆိုင်တဲ့ပြဿနာတွေကိုကန့်တွန်နိုင်ခြင်းပေါ်မှာအများကြီးပူတည်ပါတယ်
ကိုဝလုံးနဲ့ကိုကျော်စိုးဦးတို့နှုတ်ဦးဟာဒီဇင်ဘာလ12ရက်နေ့ညကရဲတပ်ဖွဲ့ဝင်တွေနဲ့ချင်းဆူထားပြီးအသွားမှာပဲရခိုင်ပြည်နယ်ကတိုက်ပွဲတွေနဲ့ပတ်သက်တဲ့စာရွက်စာတမ်းတွေကိုလက်ဝယ်တွေ့ရှိမှုနဲ့ရန်ကုန်မြို့ထောက်ကျန်နေမြေရဲစခန်းမှာသူတို့ကိုဖမ်းဆီးခဲ့ပြီးမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်များအဥပဒေပုံမှန်3နဲ့ပုံမှန်5ကိုချိုးဖောက်မှုနဲ့တရားစွဲဆိုခံရတာဖြစ်ပါတယ်ရှင
်ရှားပေါင်ပြပြခဲ့တာပါရှင်မြန်မာသတင်းမီဒီယာလွတ်လပ်ခွင့်နဲ့ပြန်ကြားရေးဝန်ကြီးဒုတိယဝန်ကြီးအကြောင်းကိုဒီမှာပဲရန်သားပြရစီအခုနိုင်ငံတကာသတင်းလှော်တွေကိုအလှည့်ပေးပါမယ်ရှင်။ဇန်နဝါရီလ15ရက်တနင်္လာနေ့ဟာအမေရိကန်ပြည်ထောင်စုကအများပြည်သူအခွင့်အရေးလှုပ်ရှားမှုဦးဆောင်ခဲ့သူလောက်ကျန်ခံခဲ့ရတဲ့လူမဲခေါင်းဆောင်မာတင်လူသာကင်းအထိတ်အမှတ်အားလိုက်ရဖြစ်ပြီးသူ့ကိုဂုဏ်ပြုခန်းနာတွေကျင်းပကြပါတယ်။1950ခုနှစ်နဲ့1990ပြည့်နှစ်တွေအတွင်းလူမဲတွေအတွက်တန်းတူညီမျှခွင့်ရေးခံစားပိုင်ခွင့်ရရှိဖို့နဲ့မဲပေးပိုင်ခွင့်ရဖို့အတွက်အကြမ်းမဖက်တဲ့လူမှုစန္ဒပြပွဲတွေကိုဥဆောင်စီစဉ်လှုပ်ရှားခဲ့သူလူမဲခေါင်းဆောင်ကင်းကိုဂုဏ်ပြုတဲ့အနေနဲ့နှစ်စဉ် January လရဲ့တတိယမြောက်တနင်္လာနေ့ကိုတနိုင်ငံလုံးအားလိုက်ရအဖြစ်သတ်မှတ်ခဲ့တာလည်းဖြစ်ပါတယ်။အကြောင်းစုံကိုဥဆောင်မိုးရေကပြောပြပါမယ်ရှင
်။နိုင်ငံတော်မှာရှိတဲ့အမေရိကန်နိုင်ငံသားတွေဟာမာတင်လူသာကင်းတက်ရှိထင်ရှားရှိစဉ်ကလူမျိုးရေးခွဲခြားဆက်ဆံမှုအဆုံးသတ်ရေးအတွက်မရက်မနာကြိုးပမ်းဆောင်ရွက်ခဲ့တာကိုဂုဏ်ပြုတဲ့အနေနဲ့ရရကောင်းကျိုးဆံရစီမံချက်တွေကိုလှုပ်ဆောင်လေးရှိကြပါတယ်။သူ့ရဲ့အဲ့ဒီအများအကျိုးတည်ပိုးတဲ့စိတ်ဓာတ်ကိုဂုဏ်ပြုတဲ့အနေနဲ့ကွန်ကရစ်လွှတ်တော်က1994ခုနှစ်မှာအမျိုးသားအားလိုက်ရဖြစ်တတ်မှတ်ပေးခဲ့ပါဗါတယ်။အဲ့ဒီနေ့မှာလူမျိုးအသားအရောင်ခွဲခြားဆက်ဆံမှုအဆုံးသတ်ပြီးတော့လူမှုအတိုင်းဝိုင်းအရေးကိစ္စတွေမှာအလုံးတန်းတူပါဝင်ဆောင်ရွက်နိုင်ခွင့်ရရှိစေဖို့အတွက်မနာမနေကြိုးပမ်းအားထုတ်ခဲ့တဲ့မာတင်လူသာကင်းရဲ့ဆောင်ရွက်ချက်တွေပေါ်ဂုဏ်ပြုအထိမ်းအမှတ်ပွဲတွေကိုအမေရိကန်ပြည်ထောင်စုတဝန်းလုံးမှာကျင်းပကြပါတယ်။ဝါရှင်တန်မှာတောက်ကြာနေကကျင်းပခဲ့တဲ့အခမ်းအနားမှာသမ္မတဒေါ်နယ်ထရန့်ကတရားမျှတမှုနဲ့ဒဏ်သူညီမျှမှုရှိရေးအတွက်ကင်းရဲ့ကြိုးပမ်းအားထုတ်မှုတွေကိုကြီးကျူးဂုဏ်ပြုခဲ့ပါတယ်။တရားဟောဆရာလေးကင်းဟာ1950ခုနှစ်တည်းအလယ်ပိုင်းလောက်မှာအလဘားမားပြည်နယ်မွန်ဂိုမာရီမြို့ကအများဆုံးဘတ်စကားလိုင်းတွေမှာလူမဲတွေအတွက်တီးတန့်ခွဲခြားထားတာကိုအဆုံးသတ်စေဖို့အတွက်အောင်မြင်စွာလှုပ်ဆောင်နိုင်ခဲ့ပြီးတော့ထင်ရှားလာခဲ့ပါတယ်။1963ခုနှစ်ဩဂုတ်လမှာတော့နိုင်ငံတော်ဒန်းတူညီမျှမှုရှိရေးတွန်းအားပေးလှုပ်ရှားမှုကတိတိတသားကြီးထွားလာခဲ့ပြီးမြို့တော်ဝါရှင်တန်ဒီစီမှာခြိတက်ဆန္ဒပြဖို့အတွက်လူပြူလူမဲ2,000ဝန်းဟာမြို့တော်စီကိုရောက်ရှိလာခဲ့ကြပါတယ်။အဲ့ဒီဆန္ဒပြပွဲဟာငြင်းငြမ်းစွာပြသခဲ့တဲ့ဆန္ဒပြပွဲဖြစ်ပြီးတဦးတယောက်မှဖန်စီခံရတာမျိုးမရှိခဲ့ပါဘူး။နိုင်ငံတောင်ပိုင်းကလူမဲလှုပ်ရှားမှုမှာပြောကြားခဲ့တဲ့ကင်းရဲ့ထင်ရှားကျော်ကြားတဲ့ I have a dream ကျွန်တော်မှအိမ်မက်တစ်ခုရှိပါတယ်ဆိုတဲ့မိန့်ခွန်းဟာနိုင်ငံအနှံ့ကအများပြည်သူအခွင့်အရေးလှုပ်ရှားမှုတွေမှာပြန့်နှံ့သွားခဲ့ပါတယ်။ကင်းရဲ့အမှတ်တရစကားရဲ့အဓိပ္ပာယ်ကတော့လူမဲယောက်ျားလေးငယ်တယောက်နဲ့မိန်းကလေးငယ်တယောက်တို့ဟာလူပြူယောက်ျားလေးငယ်တယောက်နဲ့မိန်းကလေးငယ်တယောက်တို့နဲ့အတူလက်ချင်းတွဲပြီးတော့မောင်နှမတွေလိုနေထိုင်သွားလို့တဲ့မျှော်လင့်ချက်ဖြစ်တယ်လို့ဆိုပါတယ်။ကင်းသဘောပေါက်ထားတာကအများပြည်သူအခွင့်အရေးလှုပ်ရှားမှုရဲ့အောင်မြင်ရေးတော့ချက်ဟာလက်နက်ကင်အထီးရုံရုံမဟုတ်ပဲအကြမ်းမဖက်တဲ့ဆန္ဒပြမှုဖြစ်တယ်ဆိုတဲ့အချက်ဖြစ်ပါတယ်။ကင်းဟာအိန္ဒိယခေါင်းဆောင်ကြီးမဟာတမဂန္ဒီရဲ့သဘောတရားတွေကိုအားကျလေးစားသူဖြစ်ပါတယ်။ဝ Washington cheated body pillow cabino, the Nimba Nenge Jama, Birmingham Marshide, Baptist, Pia Webu, Jama, Bondalon Pokwege Bido, Mingling and Leu Tisonga, Naset, Tonga, Tanya Yashi Gibale. Tickets are to a Black Panther, Situja, Poe, Pawin, Lumet Chuga, Lesachi Lujabale. Tabime, Ninyanga, Jama Pete, Lushamuga, the PB, Shing Yala Nibi, Pumu, Jelang Lagega, Tatangoya, Chosel, Ligunima, Tamara, Lindon Johnsonga. အများပြည်သူတွေနဲ့ဆိုင်တဲ့နေရာတွေမှာလူမျိုးရေးခွဲခြားမှုတွေကိုဥပဒေအရတားမြစ်တဲ့အများပြည်သူအခွင့်အရေးအဲ့ဥပဒေကိုလက်မှတ်ရေးထိုးခဲ့ပါတယ်။ကင်းဟာလဲနိုဘယ်ငြိမ်းချမ်းရေးဆုချီးမင်နာခံခဲ့ရပါတယ်။နောက်တစ်နှစ်မှာလူမဲတွေကိုရွေးကောက်ပွဲမှာပါဝင်ခွင့်မပြုတာကိုပိတ်ပင်နဲ့မဲပေးပိုင်ခွင့်ဥပဒေကိုပြဋ္ဌာန်းခဲ့ပါတယ်။တထောင်996ခုနှစ်သာရှိပါသေးတယ်။ကင်းလောက်ကျန်
76ခုနှစ်သာခံခဲ့ရပြီးလေးရဲ့အကြာမှာကင်းကိုဂုံပြူတဲ့အနေနဲ့ပြည်ထောင်စုအားလိုက်ရဲ့အဖြစ်သတ်မှတ်ပြီးကိုကွန်ကရစ်လွှတ်တော်အမတ်တအုကအဆိုတင်သွင်းခဲ့ပါတယ်။ဒါပေမဲ့နောက်15နှစ်ကြာပြီးချိန်မှာမှမာတင်လူသာကင်းအထိတ်မှအားလိုက်ရဲ့အဖြစ်တရားဝင်သတ်မှတ်ပြီးကိုအတည်ဖြစ်လာခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။
ဥဆောင်မွေပြောပြခဲ့တာပါရှင်။တောင်ပစိဖိတ်ဒေသမှာစောင့်နေတဲ့အခြေခံအဆောက်အဦစီမံကိန်းတွေအတွက်တရုတ်ကငွေကြေးထောက်ပံ့နေတာတွေဟာအသုံးမတည့်ဘူးလို့ဩစတြေးလျနိုင်ငံကဆွဆွဲလိုက်ပါတယ်။နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဝန်ကြီးကော့စီတာဖာရီယာဘန်တီဝဲလ်စ်ကတောင်ပစိဖိတ်ဒေသအတွင်းကကျွမ်းနိုင်ငံတွေစီအကျိတ်များစွာတွားရောက်ခဲ့သူဖြစ်ပြီးကောင်းကောင်းမွန်မွန်ထိမ
အချင်းချင်းဖြစ်နေတဲ့စာအုပ်တွေဟာတရုတ်နိုင်ငံရဲ့ငွေစုစာအုပ်တွေလို့ဖြစ်နေတဲ့အကြောင်းဩစတြေးလျနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဝန်ကြီးကော့စီတာဖရာဘန်တီဝဲလ်စ်ကပြောခဲ့တာပါသူကတောင်ပစိဖိတ်ဒေသအတွင်းတရုတ်နိုင်ငံရဲ့ကြီးထွားလာနေတဲ့လက်ရှိအနေအထားပေါ်စိုးရိမ်နေတာလည်းဖြစ်ပါတယ်။မကြသေးခင်နှစ်တွေအတွင်းဖီဂျီနိုင်ငံကတရုတ်နဲ့ပိုးပြီးအနီးကပ်ဆက်ဆံလာသလိုပါပူဝါနယူးဂီနီကလည်းတရုတ်နိုင်ငံရဲ့ကမ္ဘာလုံးဆိုင်ရာကုန်သွယ်ရေးပဏာမခြေလှမ်းဖြစ်တဲ့ကမ္ဘာလမ်းရက်တစ်စိတ်တစ်ပိုင်းအဖြစ်သဘောတူညီချက်တွေဆက်တိုက်လက်မှတ်ရေးထိုးနေကြတာပါ။ဒေတာရဲခေါင်းဆောင်တွေကိုတိုက်ရိုက်ငွေပေးဖို့လမ်းကြောင်းဖြစ်နေတဲ့ငွေကြေးထောက်ပံ့မှုစီမံကိန်းတွေတိစောက်ခြင်းအပြင်တရုတ်နိုင်ငံကအခွင့်အရေးရအောင်စူးစမ်းနေကြောင်းဩစတြေးလျစုရအရာရှိတွေကလည်းပုံကိုရေးအရာဆွဆွဲတာလေးရှိပါတယ်။ဒေတာရဲမှာတရုတ်နိုင်ငံအကူအညီတွေရဲ့ရလဒ်ဟာရောထွေးနေတဲ့အကြောင်းဩစတြေးလျ National University ကဖွံ့ဖြိုးတိုးတက်ရေးမူဝါဒဆိုင်ရာဌာနအမှုဆောင်ဒါရိုက်တာStephen Horwitz ကပြောပါတယ
် We actually did a study of the effectiveness of Chinese aid to the Pacific. We looked at 4 countries, Samoa, Cook Islands, Tonga and Vanuatu.
ဒီပြည်ထောင်မှာတရုတ်ကူညီရေးကျိုးရှိမှုကိုကျွန်တော်တို့လေးနက်ထားလေးလာခဲ့ပါတယ်။ Samoa, Cook Islands, Tonga နဲ့ Vanuatu လေးနိုင်ငံကိုကျွန်တော်လေးလာတဲ့အခါမှာ Samoa နဲ့ Cook Islands နိုင်ငံတွေမှာအကူအညီကအတော်လေးအလုပ်ဖြစ်ပြီးရလဒ်ကောင်းနေပြီလို့တွေ့ရပါတယ်။ကျန်တဲ့ Tonga နဲ့ Vanuatu နိုင်ငံတွေမှာတော့အောင်မြင်မှုကမှရှိသလောက်ပါပဲ။
ဒါပေမဲ့လည်း Mr. Horwitz ကအဲ့ဒီအကျိုးမြတ်နေတာကတောင်ပစိဖိတ်ကျွန်းနိုင်ငံနှစ်နိုင်ငံမှာခေါင်းဆောင်မှုအရေးသွေးကိုကျဆင်းစေတယ်လို့လည်းပြောပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဌာနကတော့ဩစတြေးလျနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဝန်ကြီးရဲ့မှတ်ချက်စကားကလုံးဝမသိနားမလည်တာဖြစ်တယ်လို့ကိုယ့်အထင်နဲ့ကိုပြောနေတာလည်းဖြစ်တဲ့အကြောင်းတန်တမန်ရေးအရာတရားဝင်ကန့်ကွက်ပါတယ်။ Sydney အခြေစိုက် The Lowy Institute အကြံပေးပညာရှင်အဖွဲ့ကတော့တရုတ်နိုင်ငံဟာလွန်ခဲ့တဲ့12နှစ်အတွင်းတောင်ပစိဖိတ်ဒေသတွင်းနိုင်ငံတွေရဲ့ဖွံ့ဖြိုးရေးအတွက်အမေရိကန်ဒေါ်လာ1ဘီလီယံနီးပါးကိုလွှဲပြောင်းပေးခဲ့တယ်လို့ပြောထားပါတယ်။ဩစတြေးလျတိုက်ခိုက်အမှတ်တွေကတော့ဩစတြေးလျကပင်လယ်ရပ်ခြားနိုင်ငံတွေကိုအကူအညီပေးနေတာတွေဖျက်တောက်လိုက်တာကတရုတ်နိုင်ငံကိုဒေသရင်းပိုးပြီးလွှမ်းမိုးခွင့်ရသွားစေတယ်လို့ပြောနေကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းတို7ခွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင် VOA American တန်ကနေအင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကို line to meter 3240 48ပြင် line လမ်းမီတာ190ကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းနဲ့မှာကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်အီရန်အတုံးအင်္ဂလိပ်သင်ကန်းစာနဲ့စီးပွားရေးကဏ္ဍမှာတော့မြမကြောင်မြေရနာတွေနိုင်ငံတကာဈေးကွက်ပိုးပြီးတော့ထိုးပေါက်နိုင်ရေးရည်ရွယ်ထားတဲ့အကြောင်
းကြောင်မြေလုံငန်းရှင်တွေကနိုင်ငံတော်တစ်ပတ်တည်းအဖို့ပေးဆောင်ခြင်းတွေပေါ့နော်အဲ့ဒီအတွင်းနံပါတ်3ရည်ရွယ်ချက်ကြီးပ
ါကြောင်မြေရနာလက်ဝဲရနာအချောတဲ့ပြပွဲနဲ့ပတ်သက်လို့ကြောင်မြေလုံငန်းရှင်များအသင်းရန်ကုန်ရဲ့ဒုတိယဥက္ကဋ္ဌနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်နိုင်ပါတယ်နောက်ပိုင်းမှာသုတဆောင်တဲ့အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးပါမယ်ရှင်အခုရင်ဆုံးတော့ကမ္ဘာသတင်းတွေမှာရေးသားထားတဲ့မြန်မာပြည်ကြောင်းတွေကိုမူလဆောင်ပါရှင်ရဲ့အဘော်မပြည့်ဥကျော်စန်တာကောက်နှုတ်တင်ပြပေးထားတာကိုနားဆင်ရအောင်ပါရှင်
ဒီကဲတုံးရဲ့ထိပ်ပိုင်းလေးဆိုရဲခေါင်းစဉ်နဲ့ Alan Dawson ရေးသားထားတဲ့ဆောင်းပါးကို Bangkok Post မှာဖတ်ရပါတယ်။မူရင်းအဘော်အတိုင်းမူရင်းအသုံးနှုန်းအတိုင်းထုတ်လို့တင်ပြလိုပါတယ်။ဘုဂျုံမူကြီးမင်းအောင်နိုင်ကသူ့ရဲ့တပ်ဖွဲ့ဝင်တွေဟာ Rohingya ဆဲကိုသတ်ဖြတ်ပြီးမြှုပ်ပစ်ခဲ့တယ်လို့ပြောကြလိုက်ပြီးဒီစစ်သားတွေနဲ့တကွဒေသခံတို့ကိုဖမ်းဆီးလိုက်ပါတယ်။ဒီလိုအသက်ခံတဲ့လက်နက်မဲ့ရွာသားတွေကအကြမ်းဖက်လုပ်ရက်တွေချင်းချောက်မှုတွေလုပ်ခဲ့တယ်လို့ဆိုပါတယ်။တချို့ရဲ့တဝက်တပြက်မှန်ကန်တဲ့စကားကိုပြောလာချိန်မှာပဲ Rider စစ်တင်းနောက်နှစ်ယောက်ကိုဖမ်းဆီးတရားစွဲဆိုလိုက်ပါတယ်။ဒီစစ်တင်းနောက်နှစ်ယောက်ဟာအင်းဒင်အစုလိုက်လူသတ်မှုကိုကဘာပြည်အောင်ဖော်ထုတ်ဖို့လုပ်နေစဉ်ဖမ်းဆီးခံရတာဖြစ်ပါတယ်။တချင်ကဒီမိုကရေစီဖော်ဆောင်စေဆိုတဲ့ဒီနိုင်ငံမှာဘယ်အရာရှိမှစင်ချရပါဘူး။ဒီဖြစ်ရတွေဟာတကယ်တော့ရေအောက်မှနင်းမြုပ်နေတဲ့ရေခဲတုံးကြီးရဲ့ရေပေါ်ကတွေ့နေရတဲ့ထိပ်ပိုင်းလေးမျှသာဖြစ်တယ်လို့ဘန်ကောက်အခြေစိုက် Amnesty International တာဝန်ခံကဆွဲပါတယ်။ရိုဟင်ဂျာတွေအပေါ်စစ်တပ်ရဲ့လူမျိုးနွယ်လိုက်ရှင်းလင်းသုတ်စီမှုလုပ်နေတာကိုရွေးကောက်ခံနိုင်ငံရေးကောင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့သူ့ရဲ့အဆိုအရကလည်းလက်တင်ခံထားကြပါတယ်။လွန်ခဲ့တဲ့နှစ်နှစ်တုန်းကဆော်ဒီအရေဗျရောက်နေတဲ့ရိုဟင်ဂျာတယောက်က TRSA အဖွဲ့ကိုတီထောင်ပြီးပြီးခဲ့တဲ့အောက်တိုဘာ25ရက်နေ့မှာစစ်ခန်းရဲစခန်းတွေကိုဝင်တိုက်ခဲ့ပါတယ်။ဒီဇင်ဘာ12ရက်နေ့မှာတော့ရိုဟင်ဂျာဆိုသူတစုကလွတ်လပ်သောရခိုင် Islamic State ထူထောင်ရေးအတွက် Al-Qaeda နဲ့ပူးပေါင်းခဲ့ကြပါတယ်။ဒီအချက်ကမြန်မာအစိုးရနဲ့စစ်တပ်ကိုရိုဟင်ဂျာတွေအပေါ်လူမျိုးနွယ်လိုက်ရှင်းလင်းသုတ်သင်ခွင့်ပေးလိုက်သလိုဖြစ်နေပါတယ်။သို့တော်လည်းဒါဟာတကယ်တော့ရင်းကျက်သူတွေရဲ့လူရမဟုတ်သလိုလုံးဝမှန်ကန်တဲ့အချက်လည်းမဟုတ်ပါဘူး။အင်းဒီချင်းဥပမာပြောရင်ထိုင်းနိုင်ငံမှာ ARSA လူအဖွဲ့ပေါင်းများစွာတို့ရဲ့တိုက်ခိုက်မှုတွေကိုအချိန်ပေါင်းများစွာကြုံတွေ့ခဲ့ရပေမဲ့ဒီလိုလူမျိုးနွယ်လိုက်ရှင်းလင်းသုတ်သင်ဖို့ကြိုးစားတာကိုမတွေ့ခဲ့ရဘူး။မြန်မာပြည်မှာတော့အစိုးရတာဝန်ရှိအရာရှိကြီးတွေသာမကမီဒီယာတွေပါအထူးသဖြင့်ဖုံးတော်ကြီးတွေကပါရိုဟင်ဂျာတွေကိုလူမျိုးစုလိုက်ရှင်းလင်းသုတ်သင်ခြင်းနေရတာဖြစ်တယ်လို့យေတာထားပါတယ်ခင်ဗျာရိုဟင်ဂျာပြည်နာကြောင့်မြန်မာအစိုးရနစ်နာရမယ့်အဖြစ်ကိုတရုတ်ဘာကြောင့်ခွင့်ပြုရသလဲဆိုတဲ့ခေါင်းစဉ်နဲ့ Tom Harper ရေးသားထားတဲ့ဆောင်းပါးကိုတော့ scroll.in ကထုတ်လို့တင်ပြလိုပါတယ်ရိုဟင်ဂျာတွေပေါ်ခက်ထန်တဲ့မူဝါဒကြောင့်2016မြန်မာနိုင်ငံအစိုးရဟာနိုင်ငံတကာရဲ့ဆုတ်ချမှုခံခဲ့ရပါတယ်ဒီအတွက်သူတိုင်းပြည်အထူးကြံမဖြစ်ရလေအောင်ဒေါအောင်ဆန်းစုကြည်ဟာအင်းကြီးချင်းတရုတ်နိုင်ငံနဲ့ပူပြီးနီးနီးကပ်ကပ်ဆက်ဆံလာပါတယ်ရိုဟင်ဂျာပြည်နာကိုအနောက်နိုင်ငံတွေစိတ်ဂရုမစိုက်ခင်တုန်းကတော့မြန်မာနိုင်ငံဟာဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်နေဆိုပြီးအလေးအနက်ထားပြောကြားခဲ့ကြတာပါဒါပေမဲ့မြန်မာနိုင်ငံဟာတကယ်တော့စစ်တပ်ရဲ့လက်အောက်မှာသာရှိနေဆဲဖြစ်ပြီးအနောက်နိုင်ငံတွေဟာလည်းတရုတ်လောက်ဩဇာမလွှမ်းမိုးနိုင်ကြပါဘူးတရုတ်ရဲ့အဓိကစိတ်ဝင်စားမှုကတော့ Belt and Road Initiative လို့ခေါ်တဲ့ကမ္ဘာလမ်းကိစ္စပဲဖြစ်ပါတယ်နိုင်ငံတကာမှာမြန်မာနိုင်ငံကိုအကာအကွယ်ပေးနေတာဟာတရုတ်နိုင်ငံနဲ့မဟုတ်ပါဘူးရုရှားနဲ့အိန္ဒိယတို့လည်းပါဝင်ပါတယ်ဒီသုံးနိုင်ငံဟာစစ်သွေးကြွအစွန်ရောက် Islamist Wadi တွေရဲ့လက်တလောအနေကိုစွန့်ရင်နေကြတာလည်းဖြစ်ပါတယ်။ရိုဟင်ဂျာစစ်သွေးကြွတွေဟာပါကစ္စတန်ကယာဟီအီမိုဟာမက်အဖွဲ့နဲ့ဆက်သွယ်ရှိနေတဲ့အတွက်ဒီအခြေခံ Wadi ကိုအထောက်ပံ့ရဖို့ပါကစ္စတန်နိုင်ငံကိုတရုတ်နိုင်ငံပုံမှန်ဖိအားပေးလာနေတာလည်းဖြစ်တယ်လို့យေတာထားပါခင်ဗျာ
။ဘောရှိမြန်ဖျားဒီကရက်စ်ကရခိုင်မြောက်ပိုင်းပြည်ပခါကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုစီစစ်လက်ခံရေးအစီအစဉ်တွေဇန်နဝါရီလ23ရက်နေ့မှာစတင်မှာဖြစ်ပါတယ်။ ကျွန်တော်အဖြစ်ဒုက္ခတွေကိုရိုက်စကန်တစ်ခုမှနေရာချထားပေးပြီးတော့နောက်ပိုင်းကျရင်တော့လောကန်စားတော့ရက်တည်နေအောင်လို့ကြေးရွာတွေကိုအစီအစဉ်တကျပြန်လဲတိဆောက်ပေးမယ်လို့မြန်မာဆွေရွာကထုတ်ပြန်ထားပါတယ်။ဒါကြောင့်မလို့ဒုက္ခတွေနေရာပြန်လဲချထားရင်းနဲ့ဒုက္ခတွေပြန်လာနိုင်ရေးဖြစ်နိုင်ခြေတွေကိုအခုအင်အားနဲ့ညာပိုင်းတဲရီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာဖြူရီကခေါ်ယူမှာဖြစ င်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြေမြန်းကြမယ့်သတင်းတွေကိုကြိုဆိုပါရခင်ဗျာ။
ဒီနေ့ညတိုင်းရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ဆက်တွယ်ဖို့အချိန်မီသေးချောင်းထပ်မံတည်ပြီးနှိုးဆော်ပါလိမ့်ရှင်။အခုတခါနားဆင်လေ့လာကြရမယ့် American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လာလတန်းကစီစဉ်ပို့ချပေးထားပါလိမ့်ရှင
်။ဒီနေ့မနေ့တွေတင်ပြပေးမယ့် idiom အသုံးကတော့
out of touch
ဖြစ်ပါတယ်။စာလုံးပေါင်းကout out of off out of ကအပြင်ဘက်ရောက်နေတာ touch ကထိတွေ့မှုဆိုတော့စကားစုံတစ်ခုလုံးရဲ့ direct delivery ကတော့ထိတွေ့မှုအပြင်ဘက်ရောက်နေတာပေါ့ idiom ဆိုရဲသွားပိုက် delivery ကတော့ခုခုနဲ့အဆက်ပြတ်နေတာတခုခုနဲ့ထိတွေ့မှုအလန်းဝေးနေတာတခုခုနဲ့ထိတွေ့မှုကင်းကွာနေတာကိုဆိုလိုပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
If you want to get a good job these days, you can't be out of touch with the latest technology.
Cookie ma lo kaung kaung ya chi yin no. Naw song bon ni pinya rui ne thi twe mu kin kwa ni lo ma phit phu lo de be ya ba de. George ko pi de u ma go naw ta khaw le la chi cha ya aw ma.
If you want to get a good job these days,You can't be out of touch with the latest technology.
ခုခုနဲ့ဆက်ပြနေတာတခုခုနဲ့ထိတွေ့မှုအလန်းဝေးနေတာတခုခုနဲ့ထိတွေ့မှုကင်းကွာနေတာကို idiom အသုံးရဘယ်လိုပြောမလဲ
Out of touch.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်ရဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြပြီးတဲ့နောက်အခုစီးပွားရေးကဏ္ဍကိုနားဆင်ရပါမယ်ရှင်။မြမကြောင့်မြတ်လုပ်ငန်းရှင်တွေကပ္ပအစီအမီကြောင့်မြတ်ရတနာပြပွဲကြီးတွေကိုယ်နိုင်ငံအတွင်းမှာပဲကျင်းပပြီးနိုင်ငံတော်အတွက်တစ်ဖက်တစ်လမ်းကအခွင့်အဝင်ကိုရအောင်လှုပ်ဆောင်ပေးလို့ကြောင်းကြောင့်မြတ်လုပ်ငန်းရှင်တွေကပြောပါတယ်။နိုင်ငံတကာရဲ့စိတ်ဝင်စားမှုပို့ပြီးတော့ရလာအောင်နဲ့မြမကြောင့်မြတ်ရတနာတွေနိုင်ငံတကာဈေးကွက်ကိုပို့ပြီးထိုးပေါက်နိုင်ဖို့ January 17ရက်ကနေ14ရက်နေ့အထိရန်ကုန်ပြည်ပြည်ဆိုင်ရာကြောင့်မြတ်ရတနာနဲ့လက်ဝဲရတနာအချို့တွေပြပွဲကိုပထမဆုံးအကြိမ်အဖြစ်ကျင်းပခဲ့ကြတာပါ။ဒီအကြောင်းကြောင့်မြတ်ရတနာလုပ်ငန်းရှင်များအတင်းရန်ကုန်ရဲ့ဒုတိယဥက္ကဋ္ဌသုံးဒေါက်မျိုးမျိုးတန်ကိုဆက်သွယ်မြင်မြန်ပြီးအခုတင်ပြပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင
်အဓိကရည်ရွယ်ချက်၄ချက်ရှိပါတယ်ကျမတို့လုပ်တဲ့ရည်ရွယ်ချက်ကလေနံပါတ်၁ကဘာလဲဆိုတော့ကြောင်မြတ်ကဏ္ဍဖွံ့ဖြိုးတိုးတက်ရေးပေါ့မြန်မာနိုင်ငံတကယ့်ကိုသီယံဇာတာတွေဟိုလူပြီးစဖိုင်းရတွေပေါ့နော်ဗရမားရနေရာတို့ထွက်တဲ့ဟိုတိုင်းကြီးတစ်ခုလည်းဖြစ်ပါတယ်ဒီအဲ့အရာလေးတွေကိုအခုဆိုလို့ရှိရင်အချောတွေလေးတွေပြုလုပ်မယ်ပေါ့နော်အချောတွေလေးတွေပြုလုပ်ပြီးသွားတဲ့အခါမှာအလွတ်တည်ရောအဲကြောင်မြတ် jewelry တွေရောအကုန်လုံးကိုနိုင်ငံသားတွေရောမြန်မာနိုင်ငံမှာရှိတဲ့ကြောင်မြတ်ချစ်မြတ်တုံးတွေရောအားလုံးကိုဖိတ်ပြီးသွားတဲ့အခါမှာဟို international အခြားနိုင်ငံအပွဲတွေလို့ပေါ့နော်ဘန်ကောက်ပွဲတို့အောင်ကောက်ပွဲတို့စင်ကာပူပွဲတို့အစရှိတဲ့အဲ့ပွဲတွေလိုမျိုးပေါ့အမားတို့မြန်မာနိုင်ငံမှာပဲဟိုအဲပြင်ပပြုလုပ်တာဖြစ်ပါတယ်နောက်တစ်ခုကတော့ဒုတိယအချက်ကဘာလဲဆိုတော့ဒီကမ္ဘာအဆင့်ပြည်တဲ့ကြောင်မြေပြပွဲကြီးတွေလိုမျိုးပဲမြန်မာနိုင်ငံမှာလည်းအဲ့လိုမျိုးကြောင်မြေရန်နာပြပွဲကြီးကိုလုပ်ချင်ပါတယ်အဲ့ဒီရည်ရွယ်ချက်ကလေးပေါ့ဒါနံပါတ်1အနေနဲ့ပေါ့နော်နံပါတ်3အနေနဲ့ကတော့ကြောင်မြေကဏ္ဍမှာလောက်ကိုင်းနေတဲ့ကြောင်မြေလုပ်ငန်းရှင်တွေကနိုင်ငံတော်တစ်ပတ်တစ်နတ်အဖို့ပေးဆောင်ခြင်းပေါ့နော်အဲ့ဒီအတွက်နံပါတ်3ရည်ရွယ်ချက်ကလေးပါနောက်နံပါတ်4ရည်ရွယ်ချက်ကတော့ကြောင်မြေအဲကုမ္ပဏီတွေကြောင်မြေလုပ်ငန်းရှင်တွေလူတန်းစားအလွှာပေါင်းတို့ပါဝင်အောင်လို့အမတို့ဒီမှာဆိုရင်ကြောင်မြေပြခွဲကိုဒေါ်လာ400တန်းပြခန်းနေပြီ12000တန်းပြခန်းဒီပြခန်းပေါင်း100ပါဝင်ပြီးတော့လုပ်ထားပါတယ်အဲ့လိုမျိုးပေါ့နော်အဲ့ရည်ရွယ်ချက်4ရက်နဲ့အမတို့ကဒီပွဲကြီးကိုကျင်းပပြုလုပ်ပါတယ်
ဒီပြပွဲမှာအဓိကကတော့မြန်မာနိုင်ငံကကြောင်မြေ
ကုန်တယ်တွေကြောင့်လုပ်ငန်းလုပ်တဲ့သူတွေပဲပါဝင်ကြတာလားခင်ဗျာ
အခုရောင်းတာတော့လေဟိုနိုင်ငံသားတွေကိုဖိတ်ပြီးဝင်လာမယ်ဆိုလို့ရှိရင်ပြေဆောင်ရမယ်ခေါ်မြန်မာနိုင်ငံမှာရှိနေတဲ့မြန်မာနိုင်ငံသားတွေပြေဆောင်ရမယ်ခေါ်အဲ့ဒီကဏ္ဍလေးတွေကလည်းရှိနေပြီးတဲ့အတွက်ကြောင့်လို့လေအမတို့ဆုံးဖြတ်လိုက်တာတော့အခုမြန်မာနိုင်ငံမှာရှိနေတဲ့ကျောင်းမြတ်ကုမ္ပဏီတွေပေါ့နော်ကျောင်းမြတ်ကုမ္ပဏီတွေရပဲဆင်းကျင်ပြီးတော့ရောက်ခါပါတယ်ကိုပစ္စည်းကိုကိုတာဝန်ယူရတယ်ကျောင်းမြတ်တခွဲခန်းတွေဒီမှာထားပေးထားတယ်ကျောက်တွေကိုတရားဝင်ဆယ်ခွင့်ရအောင်ဆိုမြန်မာကျောင်းမြတ်နဲ့ရောင်းဝယ်ရေးလုပ်ငန်းတွေပြီးပြီးပါတယ်နောက်တစ်ခုကဘာလဲဆိုစီရင်သာတာနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်ပေါ့နော်သမရာရုံးရဲ့ခုချုပ်နေနေကိုမားတို့ကဒီပွဲကြီးကိုပြုလုပ်ပါတယ
်ဒီပွဲရဲ့အောင်မြင်မှုအတိုင်းအတာကိုရောအမတို့ဘယ်လိုသဘောရပါလဲခင်ဗျဘာလို့လဲဆိုတော့ဒါကပထမဆုံးအချိန်လုတ်တဲ့ပွဲလေးဖြစ်နေတော့လေ
အစကတော့သိပြီးတော့ညလင်မထားဘူးအမတို့ကြိုးစားထားပါတယ်အတိအကျအဖြစ်ကတော့အမတို့ရန်ကုန်တိုင်းကျောင်းမြေရေနာလုပ်ငန်းရှင်တင်ရဥတောင်တာဖြစ်ပြီးတော့အဲစွမ်းကုန်လည်းကြိုးစားထားပါတယ်ပြပွဲချင်းမြောင်ရေးကော်မတီကနေပြီးတော့လေဟိုအိဇဗီတာတွေကလည်းနမတိချက်ကတော့အမတို့ယုံကြည်မှုနဲ့ပဲသူတို့ကလက်ခံတာပေါ့နော်ဟိုဝယ်ယူကြတာပေါ့ကောင်တာတွေကိုကြီးကောင်တာတွေကိုဝယ်ယူကြတယ်အမတို့ခင်းချင်းပြီးတော့အလုပ်လုပ်တယ်ပေါ့နော်အလုပ်လုပ်ပြီးသွားတဲ့အခါကျတော့အခုကျတော့လေဟိုထင်ထားလာတဲ့သူပြီးတော့အောင်မြင်တဲ့ပွဲကြီးတစ်ခုဖြစ်လာတယ်နိုင်ငံပေါင်း38နိုင်ငံကိုအမတို့ဖိတ်ထားတယ်အဲ့ဒီကနေပြီးတော့ဟိုတိုင်ယုံတွေကိုဖိတ်တယ်တိုင်ယုံတွေကနေတစ်စင်းဆက်သွယ်ခြင်းနဲ့ပုံလေးတွေကိုတစ်ခါဆက်ဆက်တယ်အဲ့ဒီကနေပြီးတော့ဟိုပါပေါ့နော်အဲ့ဒီကနေပြီးသွားတဲ့အခါမှာအဲ့ဒီကုံတွေတွေကလည်းဒီမှာလာပြီးတော့ဝယ်ယူကြတယ်။နောက်အမတို့ဒီဟိုပြာဝတ်ပြည်တော်ကြီးကော်မတီနဲ့ပတ်သက်နေတဲ့ကုံတွေတွေကလည်းအကုန်လုံးလာပြီးဝယ်ယူကြတယ်။အဲ့ဒီအောင်မြင်တဲ့ဖွဲ့စည်းတဲ့ဘွဲလေးဖြစ်ပါတယ်။နောက်တော့ဟိုဒီဘက်ကလည်းအခုတလောလေး international မှာနည်းနည်းကြီးနေတာပေါ့။ဒါပေမဲ့ဒီကြောင့်ပြပြပွဲရတော့လေကြီးနေတဲ့ဈေးကွက်တစ်ခုကိုလှုပ်လိုက်တယ်လို့ပဲလေ။ညံအောင်မြင်တဲ့ပွဲတစ်ခုဖြစ်သွားပါတယ်။ဒီမှာရှိတဲ့ local ဒီအဲကြောင့်ပြကုံတွေအကုန်လုံးကလည်းသူတို့ပစ္စည်းတွေရဲ့ချင်းချင်းပြသလိုက်တဲ့အခါမှာကြတော့ဟိုအကုန်လုံးပေါ့နော်ဟိုကဏ္ဍစုံပေါ့ဘက်စုံပေါ့နော်ဟိုဆိုင်တိုင်းဆိုင်တိုင်းမှာရှိနေတဲ့ဟိုတကယ်လှတဲ့ပစ္စည်းတွေပေါ့နော်အကုန်လုံးပေါ့ဟိုအချောတဲ့ပြုတ်လုထားတဲ့ပစ္စည်းတွေတကယ်လှတဲ့ပစ္စည်းအားလုံးကိုဟိုနိုင်ငံသားတွေရောပမာတွေရောအကုန်လုံးမြင်ခွင့်ရတယ်ပေါ့နော်အဲအဲ့လိုမျိုးဟိုဟာအဲ့လိုအဲ့လိုမျိုးလေးဖြစ်သွားတယ်ပေါ့နော်ဟိုအရန်ဟိုစီစီကားကားခန့်ခန့်ခဲတယ်နဲ့မြန်မာနိုင်ငံမှာပထမဦးဆုံးနေကျင်းပါပြီလေအောင်မြင်တဲ့ပွဲလေးတစ်ပွဲအဖြစ်တွေ့ရတယ်ပေါ့နော်အဲ့ဒါပါရှင
်ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံကအမြဲတမ်းပြောနေကြတာကြောင်မြက်အပါဝင်ပေါ့နော်ကြောင်မြက်တင်မကပါဘူးတခြားဒီဟိုစားတောက်ကုန်ဒီဟိုကွာတွေမှာလည်းလေယာထွက်ကုန်တွေမှာလည်းကျွန်တော်တို့ကကုန်ချမ်းပဲရောင်းစားတဲ့နိုင်ငံအစ်စ်မှာပဲရှိတယ်ဆိုပြီးတော့အမြဲတမ်းကျွန်တော်တို့ကဟိုမြေးနှခါနာလို့ဖြစ်ရတယ်ပေါ့နော်မြန်မာနိုင်ငံကလူတွေကဟုတ
်ကဲ့ပါရှင်ဟုတ်ကဲ့ပါဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါနဲ့ဘာလို့လို့သင်္ကန်းစားတော့ဝင်ကြီးဌာနအချောတဲ့ညစ်တင်မှုကိုလုပ်တော့နေအမတို့ဒီပွဲကြီးကအချောတဲ့ညစ်တင်မှုရဲ့အဓိကခံစားရဲမှာလည်းပါနေပါတယ
်ဟုတ်ကဲ့ခင်ဗျာအော်နောက်တစ်ခုကလေအခုဒါအမပြောသလိုဒီမြမကြောင်းမြေနာတွေဟိုများများရောင်းရတယ်ဆိုနိုင်ငံတော်အတွက်လည်းအခွန်အကောက်တွေအများကြီးရတာပေါ့နော်ဆိုတော့အမတို့လိုမျိုးအမစစောပြောခြင်းနဲ့ဖြစ်ခြင်းနဲ့ပုံစံလိုနိုင်ငံတကာကိုထိုးပေါက်နိုင်မှုနိုင်ငံတကာကိုဟိုဟာပေါ့များများလေးသွားပြီးရောင်းနိုင်အောင်ဒါမှမဟုတ်လည်းမြန်မာနိုင်ငံထဲမှာလည်းလွတ်လွတ်လပ်လပ်ရောင်းဝယ်ရအောင်ကုန်ကြမ်းပဲဖြစ်ဖြစ်ကုန်ကြောပဲဖြစ်ဖြစ်အဲ့လိုမျိုးလုတ်ပိုင်ခွင့်တွေရှိလာအောင်နိုင်ငံတော်အစိုးရဘက်ကနေပြီးတော့ဘလို့ပူးပေါင်းဆောင်ရွက်မှုတွေထပ်ပြီးလိုအပ်နေတယ်လို့များအမားတို့ကုန်တယ်တွေဘက်ကမြင်တယ်လေအဲ့
ဒါလေးတွေကတော့လေသူတို့လည်းလေအမားတို့လိုအပ်ချက်တွေအားလုံးကိုသိထားပါတယ်ဟိုကြောင်မြဲချောတယ်တွေကိုဟိုကြောင်မြဲချောတယ်တွေကိုဟိုဟာလဲလူစုံးတွေကိုပေါ့နော်ပြပကိုထွက်ခွာခွင့်ရဖို့ပေါ့နော်တရားဝင်ပေါ့တရားဝင်ပေါ့ဟိုတပြင်းလူမျိုးစုံနဲ့လဲပြပမှာရောက်နေတာလည်းရှိတာပေါ့နော်အခုကြတော့လေအဲ့လိုတရားဝင်ထွက်ခွာခွင့်ရတရားဝင်ခွန်ပေးပြီးတော့လေနိုင်ငံတော်မှာဟိုအကုန်လုံးပေါ့လွတ်လွတ်လပ်လပ်တည်ယူရောက်ချခွင့်ရဖို့အတွက်လည်းကြိုးစားထားပါတယ်ဝန်ကြီးဌာနအစဉ်အဆက်ကလည်းကူညီပေးဖို့ကြိုးစားနေပါတယ်အဲ့ဝင်အဲ့ဒါအခုလုံးတော့တဲ့အစီထွက်မလာသေးတော့လေအမကလေအဲ့ဒါလေးကပြောဖို့နည်းနည်းလေးခက်နေရပေါ့အမတို့စူးစမ်းလုပ်ကြိုက်နေပါတယ်ဆိုတာလေးကိုပြောပြရစီ
ဟိုအမစောစောပြောတဲ့အထက်မှာဒီတန်ယုံနေရာတစ်ဆင့်နိုင်ငံပေါင်း38နိုင်ငံကိုဖိတ်ကြားတယ်ပေါ့နော်ဒီပွဲမှာလာပြီးတော့ပေါ့စိတ်ဝင်စားသူတွေတက်ကြဖို့အတွက်ဆိုတော့အမတို့ participation ကနိုင်ငံတကာရဲ့ participation ကခါတိုင်းဆိုရင်ကျွန်တော်တို့သိနေတာဟာမြန်မာကျောင်းမြေနာပြပွဲဆိုတာတရုတ်တွေလာကြတယ်တရုတ်တွေလာကြတယ်တရုတ်တွေကအလုံးကြီးနဲ့လာတယ်ပဲကျွန်တော်တို့ကကြားရတာ哦ကျေကျေပြန့်ပြန့်ဥရောပလည်းပါမယ်အာဖရိကလည်းပါမယ်ဆိုတော့တကဘာလုံးကိုဖြန့်ကျက်နိုင်တဲ့အနေထားရောက်ရင်တော့ပိုကောင်းတာပေါ့ဆိုတော့ဒီပါတီဒီအခုအမားတို့လုပ်တဲ့ပွဲမှာနိုင်ငံတကာရဲ့ participation ကကျေပြန့်မှုရှိသလား
အဲလုပ်တဲ့အခြေတိုင်းဒါလေးရတော့လေ very limited နေပါတယ်အတိုင်းကျွန်တော်တို့9လအတွင်းမှာလုပ်လိုက်တာဆိုတော့ဒီဟိုပြပွဲကတော့သူတို့ကြကြအောင်နေပါတယ်တရုတ်လူမျိုးတွေလည်းလာတယ်အိန္ဒိယလူမျိုးတွေလည်းလာတယ်နောက်တစ်ခုကအီတလီအဲ့လိုပေါ့အနောက်ပိုင်းအနောက်ကန်ကန်တွေအမေရိကန်တွေလာတယ်နောက်တစ်ခုကကြတော့ဟိုယူရီးယားတွေလည်းလာတယ်ဟောင်ကောင်ကတွေလာတယ်စင်ကာပူကတွေလာတယ်အဲ့လိုမျိုးပေါ့အဲ့ဒီကိုနဲ့ဆက်ဆက်နေတဲ့ဒီလုပ်ငန်းနဲ့ဆက်ဆက်ပြီးလုပ်ကင်နေတဲ့လူတွေတော်တော်များများလည်းဝင်လာတာတွေ့ပါတယ်နောက်တစ်ခုကဟိုလေခါတိုင်းတော့ဆိုရင်ဟိုများတော့ဖြင့်ဒီကြောင်မြပြပွဲကြီးပေါ့အတင်းချုပ်ကမြန်မာနိုင်ငံကြောင်မြနိုင်ငံလုပ်ငန်းရှင်များအတင်းချုပ်ကလုပ်တဲ့ပြပွဲကြီးတွေမှာဆိုပြီးတရုတ်လူမျိုးတွေကအများဆုံးလာပါတယ်အခုတခါမှာကြာတော့တကယ်ပါလုံးဝရှိတဲ့လူတွေပေါ့နော်ဖြည်းဖြည်းချင်းဝင်လာပြီးဝင်လာပြီးစိတ်ဝင်စားပြီးအဲဝယ်ယူနေကြပြီးအဲ့ဒါတွေကိုလည်းတွေ့ရပါတယ
်ကိုဇော်ဝင်းလိုက်စီစဉ်တိဆက်ပေးနေတဲ့စီးပွားရေးကဏ္ဍပြီးမှာတော့အခုတုတ္တဆုံးလေအမေရိကန်တခွင်စီစဉ်ကိုနားဆင်ရပါမယ်ရှင်။နယူးယောက်မြို့ကတက္ကစီမောင်းသူတွေမော်ဒယ်လုပ်ပြီးရိုက်ကူးထုတ်ဝေထားတဲ့ပြက်ကရင်အကြောင်းနဲ့ဇန်နဝါရီလအတွင်းသမိုင်းတွင်ဖြစ်ရပ်တွေအကြောင်းကိုအောင်အောင်နဲ့အတူမက်ခင်ဖြူထွေးကအကူအညီတင်ဆက်ထားပါတယ်ရှင်။
ဒီကူဘီဆိုတာနဲ့ကုမ္ပဏီတွေစည်းစံကြီးတွေကပြက်ကရင်ရိုက်နှိပ်ပြီးတော့ဝေပေးကြသလိုဒါဟာသူတို့အတွက်ကြောင်ညာလည်းဖြစ်ပါတယ်အဲ့လိုပြက်ကရင်တွေရိုက်ရမှာရှုခင်းတွေအဆောက်အဦတွေမော်ဒယ်တွေနဲ့အများအပြားရိုက်ကူးကြပေမဲ့လဲနယူးယောက်ကတက္ကစီသမားတွေကတော့သူတို့ပုံနေတဲ့ရည်စရာလုပ်ပြီးတော့ပြက်ကရင်ထုတ်ဝေပါတယ်ဘလပြပြီးရိုက်ထားတဲ့မိသားသမားတွေရဲ့ပုံပါတဲ့ပြက်ကရင်ပုံစံကိုအတူယူပြီးအဲ့ဒီလိုရိုက်ကူးဖို့စိတ်ကူးရလာတာလို့လဲဆိုပါတယ်ဒီပြက်ကရင်ရောင်းငွေကိုရွှေပြောင်းချစ်ချလာသူတွေဝင်ဝင်နေတဲ့မိသားစုတွေကိုထောက်ပံ့တဲ့ပရဟိတရမုံငွေအတွက်ရောင်းချလာတာဒီနှစ်ဆိုရင်ငါးနှစ်ဇက်တိုက်ရှိပါပြီ
It's me this guy was so ugly
ဒါကျွန်တော်လေဒီမှာတိတ်ကိုရုပ်ဆိုးတဲ့လူပါဆိုပြီးတက္ကစီသမား Alex Wang တယောက်ကနောက်ပြောင်ဂုံယူပြောနေပါတယ်2018ခုနှစ်အတွက်နယူးယောက်တက္ကစီကားမောင်းသမားတွေရဲ့ပြက်ကရင်ကိုတော့နိုင်ငံ9နိုင်ငံကမော်ဒယ်အငါကားမောင်းတဲ့သူတွေရဲ့ပုံနေနဲ့အလှဆင်ထားပါတယ်။အရင်ထွက်ခဲ့တဲ့ပြက်ကရင်ကဒီနှစ်2018ခုနှစ်ကအကောင်းဆုံးဖြစ်နိုင်တယ်လို့ဆိုပါတယ်။သုံးထားတဲ့ဓာတ်ပုံတွေမှာတက်တိကောင်းကောင်းနဲ့အထူးကြောင့်ရိုက်ထားတဲ့ပုံတွေလည်းပါတယ်လို့ပြက်ကရင်ပူရဲဖန်တီးရှင်ဖီလစ်ကတ်မန်ကပြောပါတယ်။
There's people walking by.
လူတွေကဖြတ်သွားရင်ကြီးကြတယ်ဓာတ်ပုံတွေရိုက်ကြတယ်ကားသမားတွေဒီလိုပုံတွေတရုပ်ဆောင်တာတိတ်ကိုအံ့ဩဖို့ကောင်းတယ်သုံးတော့သူတို့ model တွေဖြစ်လာတယ်လေ
model တွေကတော့အသက်အရွယ်မျိုးစုံပုံစံမျိုးစုံနောက်ခံအကြောင်းတွေလည်းမတူကြပါဘူးအဝါရောင်တက္ကစီကားတွေဘောကမတူကွဲရတဲ့လူမျိုးစုံကားသမားတွေရဲ့ဘဝကိုထင်ဟပ်တဲ့ပုံတွေကိုရိုက်ကူးတယ်လို့တချို့ကလည်းဟာတညာကိုမျိုးပြီးတော့ပုံစံမျိုးမျိုးနဲ့ပါဝင်တရုပ်ဆောင်ထားပါတယ်
Oh my god.
ပြက်ကရင်ထုတ်ဝေဖို့ပူတဲ့ season 2တူဖြစ်တဲ့ Shannon Kirkman က
We'll come in with 2-3 sort of scene ideas and
then ပုံစံရိုက်မယ်ဆိုတာမျိုး2မျိုး3မျိုးကျမတို့ကြိုးစဉ်းစားထားတယ်။နောက်ပုံစံအမျိုးမျိုးပြောင်းရိုက်ခြင်းသူတို့ပုံစံနဲ့အကိုက်ဆောင်ပုံကိုရွေပြီးသုံးလိုက်တာပါလေ
။有七月能相聚四野无悔
တက္ကစီသမား Alex Wang ကတော့သူ့ကိုယ်သူကာရာအိုကေ King လို့ခေါ်ပါတယ်။လူသိမသိသေးရင်တော့အမှုပညာပါရမီရှင်လို့သူ့ကိုယ်သူကြွေးကြော်နေသူပါ
။ It's difficult to let everybody think
လူမကိုယ်သူဆိုတာဘယ်လွယ်မလဲလေ။လူမသိဖို့တော့မလွယ်ပါဘူး။သမရမှာမဟုတ်တာ။ကျွန်တော်တက္ကစီမောင်းတဲ့သူပဲ။ဒါပေမဲ့လူတချို့ကျွန်တော်ကိုသိနေပါပြီ။ဒီတွေ့လဲကျွန်တော်ပြောပါတယ
်။
နယူးယောက်ကိုလာတဲ့ခီးတဲ့တချို့သူ့အကြောင်းကိုသိခဲ့ရင်လဲဝမ်းသာလှပါပြီလို့ Wang ကပြောပါတယ်။
Our show, oh, the passenger, I was in the taxi calendar, and the cover man, Alex Wang.
အခုတော့အမေရိကန်သမိုင်းဝင်နေ့ရက်တွေအကြောင်းကိုဆက်တင်ဆက်ပေးခြင်းပါတယ်။ကျွန်တော်တို့ဆက်တင်ဆက်ပေးခြင်းတဲ့အကြောင်းအရာကတော့အမေရိကန်မှာမြေယာရီအခမဲ့ပေးခဲ့တယ်ဆိုတဲ့အကြောင်းပါ
။ဟုတ်ရဲ့လားရှင်။အခမဲ့ပေးတယ်ဆိုလို့စိတ်ဝင်စားပါတယ်
။ဟုတ်ပါဗျာ။အလကားပေးတယ်ဆိုတာကလည်းဟိုးလွန်ခဲ့တဲ့နှစ်150ကျော်လောက်ကပါ။အဲ့ဒီအချိန်တုန်းကဆိုရင်အမေရိကန်မှာကအခုလောက်လူလဲတိတ်များတာမဟုတ်တော့လူသူအယောက်ပေါက်နေတဲ့နေရာတွေမှာတွားနေရင်မြေအီကအတော်များများကိုအစိုးရကအလကားပေးပါတယ်ဗျာမက်ခင်ပြည်တွေ့ရဲ့။
ဟုတ်ကဲ့စပြီးတော့ပြောပါအောင်ရှင့်
ဒီလိုပါ1862ခုနှစ်ဇန်နဝါရီတရနေ့မှာစတင်တက်ရောက်ခဲ့တဲ့ပြည်တော်စုဥပဒေတစ်ခုဟာအမေရိကန်ပြည်တော်စုအနောက်ဖက်ခြမ်းပေါ်အကြီးအကျယ်တက်ရောက်မှုရှိခဲ့ပါတယ်ဒီမြေယာပိုင်ဆိုင်ခွင့်ဥပဒေအရအဲ့ဒီဒေသမှာအခြေချနေထိုင်လူတွေပြီးတော့စိုက်ပျိုးရေးလုပ်ကျင်သူတွေဘယ်သူမှမဆိုမြေ65ရီကဝယ်ယူဖို့မလိုပဲအခမဲ့ရရှိကြပါတယ်ဒါပေမဲ့အဲ့ဒီမြေယာပေါ်မှာ9နှစ်တာနေထိုင်ပြီးစိုက်ပျိုးရေးလုပ်ကင်မှသာဒီမြေကိုပိုင်ဆိုင်နေမှာပါဒါမှမဟုတ်6လနေထိုင်ပြီးနောက်မှာတော့ဒေါ်လာ240ပေးပြီးတော့ဝယ်ယူနိုင်ပါတယ်
အမေရိကန်ရဲ့အာဏာတည်ရောက်မှုအဝင်ဝိုင်ပိုးပြီးတော့ကြီးထွားလာအောင်လေအနောက်ဘက်ဒေသမှာမြေယာပိုင်ဆိုင်တဲ့အောင်ဒီမြေယာပိုင်ဆိုင်ခွင့်ဥပဒေကိုလွှတ်တော်ကအပြောင်းလဲတွေလုပ်ခဲ့တယ်လို့သမိုင်းပညာရှင်တွေကပြောပါတယ်။ဒီဥပဒေဟာအမေရိကန်အနောက်ဘက်က6တွေ့ပြီးအေးမြတဲ့ရာသီဥတုနဲ့အကျွမ်းတဝင်မရှိကြတဲ့အခြေချနေထိုင်လူတွေအတွက်လည်းသဘောကျစရာဖြစ်ခဲ့ရပါဒါမဲ့လေဒီရာသီဥတုတောင်ကိုအန်တုရင်တချို့မိသားစုတွေစုဆောင်ထားသမျှကုန်ခဲ့ရပြီးတချို့တွေကတော့အစာရေစာပြက်လက်ပြီးဒုက္ခတွေလည်းရင်ဆိုင်ခဲ့ရပါတယ
်။ဟုတ်ပါတယ်ဗျာ။မြေယာအလကားရလို့တွားနေကြတယ်ဆိုပေမဲ့ဟိုရုံးကအခုလိုဒီနီးပညာပိုင်းကလည်းမထွန်းကားသေးတော့စရောက်စမှာအခက်အခဲတွေတွေ့ကြတာပေါ့မခင်မတွေ့ရေ
။အခုတော့လေဟိုရုံးကလည်းမတူပဲတနင်္ဂနွေလုံးဘယ်နေရာမှာပဲဖြစ်ဖြစ်အားလုံးဖွံ့ဖြိုးတိုးတက်နေတာပါပဲ။ကဲနောက်ထပ်ထူးခြားတာလေးတွေကိုလည်းဆက်ပြောပြပါအောင်ကိုအောင်ရေ။
ကောင်းပါပြီဗျာ1863ခုနှစ်ဇန်နဝါရီတရနေ့မှာပဲအမေရိကန်သမ္မတအေဘရာဟမ်လင်ကွန်ဟာအမေရိကန်သမိုင်းမှာအရေးပါတဲ့လွတ်လပ်ခွင့်နဲ့ပတ်သက်တဲ့ကြီးညာချက်အမိန့်တရထုတ်ပြန်ခဲ့ပါရယ်ဒီအမိန့်အရအမေရိကန်မြောက်ပိုင်းတပ်တွေကိုစန့်ကျင်တိုက်ခိုက်နေတဲ့ပြည်နယ်တွေကကျွန့်ဖြစ်နေသူတွေကိုကျွန့်ဘဝကလွတ်မြောက်ခွင့်ပေးလိုက်တာပါအမေရိကန်ပြည်တွင်းစစ်အပေါ်မှာလည်းဒီအမိန့်ဟာတက်ရောက်မှုရှိလာပါတယ်အမေရိကန်တောင်နဲ့မြောက်ပြည်တွင်းစစ်ဟာအမေရိကန်ပြည်တော်စုကိုပြန်လည်စုစည်းဖို့တခုတည်းအတွက်သာမဟုတ်ပဲကျွန်စနစ်ရှင်တန်နေတဲ့တောင်ပိုင်းကိုပြန်လည်ထိန်းချုပ်ပြီးဒီကျွန်စနစ်ကိုအမြင့်ပြတ်ချေမှုမှုဖြစ်ပါတယ
်တောင်ပိုင်းစစ်တပ်ရဲ့စီးရေးစွမ်းရည်ကိုချိနဲ့စေပြီးတောင်ပိုင်းနယ်မြေကိုသိမ်းပိုက်နိုင်တဲ့အတွက်မြောက်ပိုင်းယူနီယံတပ်ဟာလွတ်မြောက်ရေးတပ်ဖွဲ့ဖြစ်လာပါတယ်ဒါမဲ့လည်းဒီတိုက်ခိုက်မှုတွေအပေါ်မြောက်ပိုင်းသားတွေရဲ့ကျူးကျော်ရန်စားမှုအဖြစ်တောင်ပိုင်းသားတွေကသတ်မှတ်ထားတယ်ရှင
်အခုလိုမျိုးကျွန်စနစ်ကိုဖျက်သိမ်းနိုင်ခဲ့တဲ့အတွက်အေဘရာဟမ်လင်ကွန်ဆိုပြီးအားလုံးကအတူယူရလောက်တဲ့ခေါင်းဆောင်တဦးလည်းဖြစ်လာတာလို့ပြောရမှာပါမက်ကင်ပြူထွေးရေသူနေထိုင်ခဲ့တဲ့ Illinois ပြည်နယ်ဒီ Springfield မြို့ဆိုရင်လေသမရလင်ကွန်အိမ်ကိုပြတိုက်လှုပ်ထားပြီးတော့မြို့တော် Washington ကမြို့သားရည်မြင့်တစ်ဖက်ထိပ် American လွှတ်တော်ပင်မအဆောက်အဦးနဲ့မျက်နှာချင်းဆိုင်မှာဒီလင်ကွန်အမတ်တရရုပ်ထုကြီးနဲ့လင်ကွန်အထိတ်မှတ်အဆောက်အဦးကိုဆောက်လုပ်ထားတာမှလည်းနှစ်စဉ်လူတွေတိမ်းတန်းချီပြီးတော့လာရောက်ကြည့်ရှုကြပါတယ
်။ကောင်းပါပြီကိုအောင်ရေနောက်ထပ်ဒီသမိုင်းဝင်နေ့ရက်အကြောင်းကိုလည်းပြောပြပါအောင်ရှင့်
နောက်ထပ်သမိုင်းဝင်နေ့ရက်တွေကတော့ American ပြည်တော်စုရဲ့နောက်ဆုံးမှပါဝင်လာခဲ့တဲ့ပြည်နယ်တွေအကြောင်းပါဗျာ1959ခုနှစ်ဇန်နဝါရီလ3ရက်နေ့မှာ Alaska ဒေသဟာ American ပြည်တော်စုရဲ့အမှတ်စဉ်49ခုမြောက်ပြည်နယ်တစ်ခုဖြစ်လာပါတယ်သမ္မတ Dwight Eisenhower က American ပြည်နယ်တစ်ခုအဖြစ်အသိမှတ်ပြုကြောင်းကြေညာချက်ကိုလက်မှတ်ရေးထိုးပြီးတော့ American အလံပေါ်မှာ49ခုမြောက်ကျယ်ပွန့်ထည့်သွင်းနိုင်ဖို့အမိန့်ကိုလည်းထုတ်ပြန်ခဲ့ပါတယ်အလက်စကားပြည်နယ်ကိုရုရှားအမေရိကန်ဒေသတစ်ခုအဖြစ်တည်ထားကြပြီး1869ခုနှစ်မှာအမေရိကန်ကရုရှားစီကဝယ်ယူခဲ့တာပါအလက်စကားဟာအမေရိကန်48ပြည်နယ်ပေါင်းနယ်မြေရဲ့၅ဘုံတို့ဘုံအကျယ်အဝန်းလည်းရှိပါတယ
်ဒါပေမဲ့လည်းဒီအလက်စကားဒေသဟာအမေရိကန်ပြည်အောင်စုရဲ့အစိတ်အပိုင်းတစ်ခုအဖြစ်အမေရိကန်အလံပေါ်မှာ49ပြည်နယ်မြောက်ကျယ်ပွန်းတပွင့်ထပ်တိုးလာတဲ့အနေအထားဟာတိတ်ကြကြမခံပဲပစိဖိတ်ကျွန်းဖြစ်တဲ့ဟာဝိုင်းဤဟာနောက်ခုနလအကြာ1959ခုနှစ်ဇူလိုင်လမှာအမေရိကန်ရဲ့50မြောက်ပြည်နယ်ဖြစ်လာတာပါပဲရှင
်ကိုအောင်စီစဉ်တင်ဆက်ပေးနေတဲ့သုတဆုံလေးအမေရိကန်တခွင်စီစဉ်ကိုနားဆင်ကြကြရတာပါရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
နှစ်ဆယ်နှစ်တိုင်းဇန်နဝါရီလတတိယပတ်ရက်တနင်္လာနေ့တိုင်းမှာအမေရိကန်ပြည်ထောင်စုမှာဒေါက်တာမာတင်လူသက်ကင်းဂျူနီယာကိုဂုဏ်ပြုတဲ့အခမ်းအနားတွေကိုကျင်းပကြပါတယ်။အမေရိကန်တောင်ပိုင်းအလဘားမားပြည်နယ်ကဘက်ပတစ်ဖုန်းတော်ကြီးဒေါက်တာကင်းဟာလူမှုရေးအပြောင်းအလဲတွေဖြစ်လာအောင်အကြမ်းမဖက်တဲ့နည်းနဲ့ရှေ့ဆောင်လမ်းပြရင်းအမေရိကန်ရဲ့သားအခွင့်အရေးလှုပ်ရှားမှုကြီးရဲ့ခေါင်းဆောင်ဖြစ်ခဲ့ပါတယ်။ဇန်နဝါရီလ15ရက်နေ့ဟာဒီနှစ်မှာသူ့ရဲ့89နှစ်မြောက်မွေးနေ့ဖြစ်ပါတယ်။အပြောင်းလဲဆိုတာဟာရှောင်လွှဲမရပဲအလွန်လူပေါ်လာတတ်တာမျိုးမဟုတ်ပဲအဆက်မပြတ်လှုပ်ရှားရုန်းကန်မှုကနေရလာတာလို့ယုံကြည်တဲ့ဒေါက်တာကင်းဟာလူလူလှုပ်ရှားမှုအသွင်ဆောင်တဲ့တပိတ်မှောက်တိုက်ပွဲတွေထိုင်းတပိတ်တွေငင်းချမ်းစွာချီတက်နန်းလျှောက်ပွဲတွေအပြင်တခြားအကြမ်းမဖက်တဲ့နည်းတွေနဲ့အာဏာဖီဆန်ရေးကိုလှုပ်ရှားခဲ့ပါတယ် မတရားဘူးလို့ကိုယ်တိုင်သိနေတဲ့ဥပဒေမျိုးကိုချိုးဖောက်ဝင်သူလူမှုအတိုင်းဝန်းတစ်ခုလုံးကဒီဥပဒေဟာမတရားဘူးလို့သိနေတဲ့ဥပဒေကိုတော်လှန်ချိုးဖောက်တဲ့အတွက်အရေးယူအပြစ်ပေးခံရမှာကိုလည်းလက်ခံဖို့အတွက်အသင့်ဖြစ်နေတဲ့သူသားနဲ့တရားဥပဒေကိုအမြင့်မားဆုံးရိုသေလိုက်နာသူဖြစ်ပါတယ်လို့သူရဲ့မိန့်ခွန်းတစ်ခုမှာထည့်သွင်းပြောကြားခဲ့ပါတယ်။ဒါအပြင်တကြွလှုပ်ရှားသူတွေဟာတခါတ တတ်တာမှမရှိဘူးဆိုတာကိုလူတွေသတိပြုလာမိစေဖို့ရည်ရွယ်ပြီးတမင်တကာဒါပေမဲ့ငင်းငင်းချမ်းချမ်းငင်းငင်းကြီးကြီးနဲ့အာနာဖိဆန်ရမှာဖြစ်ကြောင်းပြောကြားခဲ့တာပါ။ဒါကြောင့်လဲလူမဲဆက်ချုပ်သမားတဦးဖြစ်တဲ့ Rosa Parks ဟာ Alabama ပြည်နယ် Montgomery မြို့နယ်ရဲ့ဥပဒေကိုချိုးဖောက်ပြီးဘတ်စကားပေါ်မှာလူဖြူခီးတဲ့တယောက်အတွက်နေရာဖယ်ပေးဖို့အတွက်ညှင်းဆန်ခဲ့တယ်လို့ဒီလိုညှင်းဆန်မှုကြောင့်သူမကိုထောင်သွင်းအကျဉ်းချထားတာမို့သူ့ရဲ့အမှုဟာတနိုင်ငံလုံးရဲ့အာရုံစိုက်မှုကိုခံခဲ့ရတယ်လို့ဒီဖြစ်ဟာနိုင်ငံတော်ဝန်စာနာတနာစိတ်တွေလည်းပူလာစေခဲ့တာပါ။ဒေါက်တာကင်းရဲ့လူခွင့်လှုပ်ရှားမှုဟာ1964ခုနှစ်မှာကြီးမားတဲ့အောင်မြင်မှုကိုရခဲ့ပြီးအများပိုင်းနေရာတွေမှာခွဲခြားဆက်ဆံမှုလုပ်ခွင့်မရှိတဲ့လူခွင့်ဥပဒေတည်းအပေါ်ထွန်းလာခဲ့တယ်လို့အလုတ်ကိုင်းတွေအတွက်လည်းလူမျိုးဘာသာအသားအရောင်ကြားမှာခွဲခြားဆက်ဆံမှုတွေကိုပါခွင့်မပြုတော့ပါဘူး။ဒီလူခွင့်ဥပဒေကနေ1965ခုနှစ်မှာလူမျိုးဘာသာခွဲခြားကန့်သတ်မှုမရှိဘဲမဲပေးပိုင်ခွင့်ဥပဒေပေါ်ပေါက်လာခဲ့တယ်လို့1968ခုနှစ်မှာတော့လူမျိုးဘာသာမခွဲခြားဘဲအိမ်ကြီးဝယ်ယူခွင့်၊ငှားရမ်းခွင့်၊ပိုင်ဆိုင်ခွင့်တွေပေးထားတဲ့ဥပဒေတည်းပေါ်ပေါက်လာခဲ့ပါတယ်။ဒေါက်တာကင်းဟာ1968ခုနှစ်ဧပြီလ4ရက်နေ့မှာတနတ်သမားတဦးရဲ့လုံခြုံမှုကြောင့်ကွယ်လွန်ခဲ့ရပြီးအဲ့ဒီအချိန်ကသူဟာအသက်39နှစ်ပဲရှိပါသေးတယ်။ဒါပေမဲ့သူ့ရဲ့ဆွမ်းဆောင်ချက်တွေကတော့အခုထိရှန်တန်ဆဲပါအခုခါမှာခွဲခြားဆက်ဆံတဲ့ဥပဒေမှန်သမျှပယ်ဖျက်ခဲ့ပြီဖြစ်တယ်လို့ခွဲခြားဆက်ဆံမှုဟာတင်းဝင်အပြစ်ပေးနိုင်တဲ့အရာမြောက်ပြီးပြစ်မှုကျူးလွန်သူတွေအပြစ်ပေးတာကိုခံနေရပါပြီလူတစ်ယောက်ရဲ့အရေးချင်းဟာအသက်ရှင်နေထိုင်ခြင်းမဟုတ်ဘဲအသက်ရှင်နေထိုင်ခြင်းမှာဘယ်အရာကအရေးကြီးရဲ့ဆိုတာကိုသိဖို့ပဲဖြစ်ပါတယ်လို့ပြောကြခဲ့တဲ့ဒေါက်တာကင်းဟာသူ့ရဲ့စကားနဲ့အညီပဲကျင့်ကြံနေထိုင်သွားခဲ့သူဖြစ်ပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့VOA ကအစီအစဉ်အစအဆုံးကိုမနေ့၈နိုင်ကနေ၉နိုင်အထိလိုင်းဒိုမီတာ20 25နဲ့32တို့ကနေပြန်လည်ဖမ်းယူနားဆင်နိုင်ပါတယ်။အင်္ဂါနေ့ညပိုင်းဒီကနေ့ညမှာတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းရှိလို့စောင့်မျှော်နားဆင်နိုင်တယ်လို့ပါဝင်ဆွေးနွေးလို့လည်းရပါတယ်ရှင်။ဒီကနေ့မြတ်ဖက်ထိတ်တန်းရောက်နေတဲ့ဒေတာတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုတော့ရှားဖောင်ကတလဲပြောပြပေးပါဦးမယ်ရှင်။လူဝင်မှုကြီးကြရေးဆိုင်ရာပြည်တွင်ပြောင်းလဲရေးနဲ့ပတ်သက်ပြီးပြီးခဲ့တဲ့သတင်းပတ်အထက်လွှတ်တော်အမတ်တွင်လည်းပြုလုပ်တဲ့အစည်းအဝေးတွင်သမ္မတကရိုင်းပြတဲ့မှတ်ချက်ပေးပြောဆိုမှုတွေရှိခဲ့ကြောင်းဥပဒေပြုလုပ်တော်အမတ်တွင်လည်းတခြားလူတွေရဲ့ပြောဆိုမှုတွေကိုသမ္မတဒေါ်နယ်ထရမ့်ကဆက်လက်ငင်းဆန်နေပါတယ်လီဗျာနိုင်ငံမြို့တော်ထရီပိုလီမှာရှိတဲ့မီတီကာလေစိမ်းမှာမနေ့တနင်္လာနေ့ကလီဗျာအစိုးရတပ်ဖွဲ့တွေနဲ့စစ်သေးကြွတွေကြားပြင်းထန်တဲ့ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ရာနိုင်ငံတကာလေစိမ်းတစ်ခုထဲမှာပဲလူ20သေဆုံးပြီး60ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။တနင်္လာနေ့ပြစ်ခတ်တိုက်ခိုက်မှုကြောင့်မီတီကာလေစိမ်းကိုပိတ်ချလိုက်ရပြီးဘယ်အချိန်မှပြန်လည်ဖွင့်လည်မလဲဆိုတာတော့မသိရသေးပါဘူး။အခုတိုက်ခိုက်ခံရတဲ့လေစိမ်းဟာစစ်တပ်ရဲ့လေစိမ်းဖြစ်ပြီးပြီးခဲ့တဲ့၄နှစ်လုံးကပြစ်ခတ်တိုက်ခိုက်မှုတွေကြောင့်ပုံမှန်အသုံးပြုတဲ့လေစိမ်းထိခိုက်ပျက်စီးခဲ့ရပြီးတဲ့နောက်ဒီလေစိမ်းကိုအရက်သားတွေအတွက်အသုံးပြုတာဖြစ်ပါတယ်။နိုင်ငံတော်မှာရှိတဲ့အမေရိကန်နိုင်ငံသားတွေဟာလူမျိုးရေးခွဲခြားဆက်ဆံမှုအဆုံးသက်ရေးအတွက်မရမနာကြိုးပမ်းဆောင်ရွက်ခဲ့သူအကြမ်းမဖက်လှုပ်ရှားမှုရဲ့အောင်ပွဲကိုသဘောပေါက်နားလည်သူမာတင်လူသာခင်ဂျူနီယာအထိမ်းမှအမျိုးသားအားလာရက်ကိုဂုဏ်ပြုဆင်နွှဲနေကြပါတယ်။မြန်မာနိုင်ငံအတွင်းပြည်ပကဖြစ်ပွားနေတဲ့ဒေသတွေမှာကလေးငယ်တွေကိုတတတဲ့အဖြစ်စီယုံအသုံးပြုတာတွေရွှတ်ချသွားအောင်မြန်မာအစိုးရအနေနဲ့ဆောင်ရွက်နေတာကိုတွေ့မြင်ရကြောင်းကုလသမဂ္ဂအတွင်းမှုချုပ်ကသူ့ရဲ့မြန်မာနိုင်ငံပြည်ပကဒေသမှာကလေးများအပေါ်အကျိုးသက်ရောက်မှုဆိုင်ရာစတုတ္ထအကျဉ်းများအစီအစဉ်ကစားမှာဖော်ပြထားကြောင်းကုလသမဂ္ဂဇန်နဝါရီလ15ရက်နေ့စွန်းနဲ့ထုတ်ပြန်တဲ့အစီအစဉ်ကစားမှာဖော်ပြထားပါရရှင် ။အင်္ဂါနေ့မနက်ခင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုရှားဖောင်ပြောပြသွားတာပါ။ဒီမနက်စီစဉ်ထုတ်လို့ရမှုကဦးဆောင်မွေဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Darius Smith ဖြစ်ပါရရှင်။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါရရှင်။
Thank you.
This program has come to you from the Voice of America, Washington.